တရားနာယူကြတော့ဓမ္မမိတ်ဆွေသူတော်ရှင်ပေါင်းတို့ခင်ဗျာတရားနာယူကြတော့ဓမ္မမိတ်ဆွေသူတော်ရှင်ပေါင်းတို့ခင်ဗျာတရားနာယူကြတော့ဓမ္မမိတ်ဆွေသူတော်ရှင်ပေါင်းတို့ခင်ဗျာကျွန်တော်များဤကျေးဇူးရှင်ဖြစ်တော်မူသည့်သဲငူကြောင့်ဆရာတော်အရှင်သူမြတ်ဗျာဒီရန်ကုန်မြို့ညီနေကုန်းဓမ္မယုံ၌ဒုတိယညဖြစ်သည့်သာသနာတော်တက္ကိ2510ခုနှစ်ကောဇာတက္ကိ1328ခုနှစ်တဇောင်မုလ5ရက်ကြာသာပရိနိ၌ဝိနည်းအပေါင်းတို့အားမိမိခန္ဓာကိုယ်တွေ့ဝိပဿနာအဘိဓမ္မာတရားတော်များများကိုဆက်လက်ဟောကြားပါသောကြောင့်အပေတကားပိနိဗ္ဗာန်ကပို့စေခြင်းကဓမ္မယောဂီအပေါင်းတို့အားလုံးသေးချာစွာအာယုံပြု၏နာကြအားထုတ်တော်မူကြပါခင်ဗျာ
တရားကျူရောပါဘုရား ဒီကနေ့မနေ့ကတရက်ဒီကနေ့တရက်နေ့ပြန်တရက်ဆိုရင်မြင်းဒီကုန်းဓမ္မအယုံကြီးမှာဝိပဿနာတရားကိုဟောကြားဆုံးမဩဝါဒကျင့်လဲကျင့်လဲဆိုတော့ဒီကနေ့နှစ်ရက်ရှိသွားပြီတရားကျေနော်နေ့ပြန်ကြာရင်တော့ပြီးပါပြီနော်ပြီးပါပြီန
ော
က်ဆုံးအဲလောကီလောကုတ်တရားနှစ်ဌာရှိတဲ့နှစ်ဌာနရှိတဲ့အ ਨੇ ကလောကီမှာလည်းဇပ်ပွဲရှိတယ်မဟုတ်လားတခါကြီးဇပ်ပွ
ဲကြီးရှိပါတယ
်လောကုတ်တရားလည်းဇပ်ပွဲပေါ့နော်ပညာဆိုတာလည်းတတ်ခြင်းဟာတတ်ပေါ့
န
ော်ပညာဆိုတာသဘောကိုပြောမှသာလဲပညာကိုပြောမှပရမပေါက်နိုင်တဲ့တရားကြီ
းမှန်ပါ
တယ်အဲဒီတော့လောကီမှာလည်းဇပ်ပွဲသုံးဇပ်ပွဲရှိတယ်မဟုတ်လားတခါကြီးမှန်ပါဗျ
ာ
လောကုတ်တရားမှာလည်းဇပ်ပွဲအဲဒီလောကီဇာပွဲကဘာလဲကကြခုံကြဘိုင်းစကုတ်တေးကြီးကြလောကီမှာဇာပွဲတွေရှိတယ်မဟုတ်လား
ရှိပါတယ်
3ကြီးပဲ4ကြီးပဲ5ကြီးပဲလို့ရှိတယ်မဟုတ်လား
ရှိပါတယ
်အခုလည်းလောကုတ်တရားဇာပွဲမှာဒီမနေ့ကတညဒီကနေ့တညနေ့ဖန်တည်းက3ကြီးပဲတခါကြီးမှန်ပါ
တယ်ဗျာ
လောကုတ်တရားဇာပွဲလောကီဇာပွဲကြီးတဲ့ပုဂ္ဂိုလ်အဲလောကီအာယုံခံစားတဲ့ပုဂ္ဂိုလ်လောကုတ်တရားအာယုံခံစားတဲ့ပုဂ္ဂိုလ်ပရမပညာကိုတခါကြီးနော
်မှန်ပါတယ်ဗျာ
အဲဒီတော့ဒီကနေ့ဘုမာဒီမနိုင်ယောဂီကလည်းတရားတောင်းလိုက်တယ်မှန်လားပါဗျာတဲ့ဘုရားတပည့်တော်ကဘာလာဆန်းတည့်ရတဲ့ကအာယုံကအာယုံ6နဲ့တိုက်ခိုက်တိုင်းတိုက်ခိုက်တိုင်းအာယုံတော့အာယုံပေါ်မှာပျော်ပြီးတော့ပျော်ပါပြီးတော့ဖြစ်နေပါတယ်ဗျာတဲ့ဘုရားတပည့်တော်တို့ဒီလိုတောင်းလိုက်တယ်တခါကြီးမှန်ပါတယ
်ဗျာ
တိုင်းလိုက်တော့ဩကဘာလာဆန်းတည့်ရတဲ့ကလည်းဒါကလည်းပဲဖြစ်လာတဲ့စိတ်တွေဟာအာယုံကအာယုံ6နဲ့တိုက်ခိုက်တိုင်းတိုက်ခိုက်တိုင်းဟာຍາກະດໍດາມໍຫະສູດແຕ່ສິດທີ່ຜິດຈະໄດ້ດະກາຍີ້ຜ
ິດပါແລ້ວ
ດີອາຍຸນີ້ກະແລະກະບາລາຊັ້ນຕິຍະແຕ່ກະຜິດຫນີແຕ່ສິດທີ່ດະກາຍີ້ມັນ
ມາ
ແລ້ວອະລິອິຈັນກະແລະດີບໍມາວະທີບໍຊິໄດ້ດະກາຍີ
້
ວະທີບໍຊິပါແລ້ວວະທີບໍຊິແດ່ອ້າຍດອກກະບາລາຊັ້ນຕິຍະແຕ່ກະວະທີບໍກະໄນລາແກດາອະຕິດກະແລະເບດີອາຍຸງາອາຍຸ6ແນ່ຄັນຊາລາໄກແດ່ອະຊິນບໍຄັນຊາອະຕັນບໍຄັນຊາອະນັນບໍຄັນຊາຍາດາຍຸກບໍຄັນຊາອະຕິບໍຄັນຊາດະມະບໍຄັນຊາອາຍຸງາອາຍຸ6ແນ່ຕັກໄຂໃຕ້ຕັກໄຂໃຕ້ຫາခံစားလာခဲ့တဲ့ဥစ္စာကဘာလာစမ်းတည့်တဲ့ကခံစားတယ်တခါကြီးမှန်ပါဗျ
ာ
အတိတ်ကလည်းခံစားခဲ့ပြီတခါကြီးခံစားခ
ဲ့ပါတယ
်အခုပစ္စုပန်လည်းခံစားတော့မယ်တခါကြီးခ
ံစားတော့မှ
ာအခုပစ္စုပန်မှာခံစားတော့ဆိုလို့ရှိရင်ပြန်အခုပစ္စုပန်ကာလမှာအာယုံကအာယုံ6နဲ့တိုက်ခိုက်တိုင်းတိုက်ခိုက်တိုင်းလိုက်ပြီးခံစားနေအောင်မယ်ဆိုလို့ရှိရင်ပြန်အနာကလည်းခံစားအောင်မှာပဲထမားရတခါကြီးမှန်ပါ
သံဃာပြော
ပါတယ်သံဃာကြီးမလဲပြီးမဟုတ်လားမှန
်ပါ
အဲ့တော့အတိတ်အနာဂတ်ပစ္စုပန်ကာလသုံးပါးရှိတဲ့အ ਨੇ ကအတိတ်ကလည်းအာယုံကအာယုံ6နဲ့တိုက်ခိုက်တိုင်းခံစားခဲ့တာများခဲ့
များလာပါဘူ
းအခုပစ္စုပန်လည်းခံစားပြန်တာပဲတခါကြီး
ခံစားခဲ့ပါဘူ
းအနာဂတ်လည်းခံစားအောင်ပါပဲတခါကြီးမှန်ပါ
ဗျာ
အဲ့ဒီတော့အခုအတိတ်အနာဂတ်ပစ္စုပန်ကာလသုံးပါးရှိတဲ့အ ਨੇ ကအခုပစ္စုပန်ကိုအာယုံကအာယုံ6နဲ့တိုက်ခိုက်တိုင်းတိုက်ခိုက်တိုင်းဟာမခံစားမှာတခါကြီးရဲ့
ခံစား
မှာအခုပစ္စုပန်ကာလကမခံစားလို့ရှိရင်အနာကခံစားပါဦးမလားခံစ
ားပါ
ဘူးအခုပစ္စုပန်ကာလကခံစားနေလို့ရှိရင်အနာကကြတော့လည်းမခံစားပြီဘူးလားခံ
စား
မှာဩအတိတ်အနာကပစ္စုပန်ကာလ3ပါးရှိနော
်
ကာလ3ပါးရှိတဲ့အ ਨੇ ကအတိတ်ကလည်းခံစားခဲ့တာအာယုံနောက်ကိုလိုက်ပြီးတကောက်ကောက်ခံစားခဲ့လိုက်တာဘယ်အာယုံကြီးခံစားခဲ့မျက်စိအာယုံကြီးလည်းခံစားခဲ့တယ်နားအာယုံကြီးလည်းခံစားခဲ့တယ်နှာခေါင်းအာယုံကြီးလည်းခံစားခဲ့ပါးစပ်အာယုံကြီးလည်းခံစားခဲ့အတွေ့အာယုံတွေလည်းခံစားခဲ့မနောအာယုံတွေလည်းခံစားခဲ့အတိတ်ကာလတုန်းကလေတခါကြီးမှန်ပါဗျ
ာ
အခုပြစ္ဆုတ်ပံကာလလည်းဒီတခါ6ပောက်ကဒီအာယုံပဲခံစားရတယ်တခါကြီ
း
ထခါထခါခံစားတော့အခုပြစ္ဆုတ်ပံခံစားနေတော့အနာကလည်းခံစားမှာပဲတခါကြီးမှန်ပါ
ဗျ
ာအဲ့ဒီတော့သန္ဓရာကြီးဟာဖြင့်ကရွတ်ကွေးလျှောက်ကြီးလဲနေရတယ်တခါကြီးအ
များ
မ်းလဲအများမ်းလဲပြီးတော့ကရွတ်ကွေးလျှောက်ကြီးဟာဖြင့်လဲနေကြတယ်အဲ့ဒီတော့တခါတခါမှပြမနစ်ညတုန်းက ဟောလိုက်တဲ့တရားဟာဘယ်တရားဟောခဲ့လဲဆိုလို့ရှိရင်ပြည့်တခါကြီးရဲ့မြုပ်တရားရဲ့မျောတရားရဲ့နော်ပေါ်တရားရဲ့အဲမြုပ်တရားပေါ်တရားလွတ်တဲ့တရားမျောတဲ့တရားတရားလေးပါရှိတယ်တခါကြီ
း
မနေ့ကတုန်းကအစဟောသွားလိုက်တဲ့ဥစ္စာမြုပ်တရားကိုဟောသွားတယ်တခါကြီ
း
မြုပ်တရားဟောသွားတယ်ဒီကနေ့တော့မျောတရားပဲလာလိုက်မယ်တခါကြီ
း
မျောတရားမျောတရားဇာကြောင့်ပေါ်ရတော့မှာနော်လောကုတ္တရာဇာပေါ်ရတော့မှာဟုတ်တယ်ခင
်
ဗျ။ဟောပညာပြောမှာပရမပေါ့မယ်အဲဒီပုဂ္ဂိုလ်အချင်းအဲဘယ်ဟာဒီစီးနေတယ်လို့တော့မှာအဲမစင်ငင်ရပါနဲ့ဗျာ။ဥပဇင်းကဒီမဲ့ရှေ့ကိုအကြောင်းတရားအကျိုးတရားဆက်ခြင်းလို့ဒါကြောင့်မို့လို့အခုအတည်းကနေပြီးတော့ပြစ္ဆုတ်ဘံကာလမှာဥပဇင်းကစာတတ်လို့ဟောနေတဲ့တရားတော့မဟုတ်ဘူးဗျ။ဘာကြောင့်လဲတဲ့။စာတတ်လို့ဟောတဲ့တရားကာကြီးပုတ်လောက်ရေးလို့ဟောမသိတဲ့ပုဂ္ဂိုလ်ပါပဲဗျာ။ညာတစ်ချမ်းပဲတော့မဖတ်တတ်တဲ့ပုဂ္ဂိုလ်ပါဗျာ။ဘာကြောင့်လဲတဲ့စာတက်လို့တော့ဟောနေတယ်လို့မထင်နဲ့အဲစာကိုတော့ဘိဘိတုံးမတတ်ပါဘူးဒါကြောင့်မလို့ပရိယပရိပပရိဝေဒသာသနာ300ရှိတဲ့အ낵ကပရိယပညာရှင်ပုဂ္ဂိုလ်ကြီးတွေလည်းပါပါလိမ့်မယ်လို့ဒီထဲမှာအဲ့ဒီတော့သံဃာတော်အရှင်မြတ်များလည်းဒီထဲမှာပရိယကျွန့်စီတဲ့သံဃာတော်အရှင်မြတ်များလည်းပါပါလိမ့်အဲတရားရကမဒီလည်းပရိယပညာရှင်ပုဂ္ဂိုလ်ကြီးတွေလည်းပါပါလိမ့်မယ်လို့ဥပဇင်ဟာပြင်ပရိယသာသနာပရိပသာသနာပရိဝေဒသာသနာသာသနာ300ရှိတဲ့အ낵ကပရိယကအကြောင်းတရားပရိပကအကျိုးတရားပရိပအကျိုးတရားကအကြောင်းပြန်လိုက်တော့ပရိဝေဒကအကျိုးတရားပရိယအကြောင်းတရားကိုမသိခဲ့ပါဘူးအဲ့ဒီတော့အကျိုးတရားတွေကတော့ပရိပအကျိုးတရားပရိပအကျိုးတရားကအကြောင်းတရားပြန်လိုက်တော့ပရိဝေဒကအကျိုးတရားဒီတာသာသနာ2ရက်ကတော့စိတ်တွေကိုဆိုလို့ရှိရင်ဖြင့်အကုန်လုံးသိပါတယ်လို့အဲ့ဒီတော့ပရိယနယ်ပယ်မှာဖြင့်ဥပဇင်ဟာဘာမှမသိခဲ့ပါဘူးဘာကြောင့်လဲတဲ့ဘာကြောင့်မသိလဲအတိတ်ကပါရမီကံကလည်းမပါခဲ့လို့ဓမ္မရဲ့ပါရမီကံလို့မပါလားဒါကြောင့်မလို့ပရိယသာသနာပရိပသာသနာပရိဝေဒသာသနာသာသနာ300ရှိတဲ့အ낵ကပရိယလို့ဖရာအသိတွေမသိခဲ့ဘူးဥပဇင်းကဖရာအသိလို့မသိတော့ဖရာလို့လည်းမဟောတတ်ဘူးဖရာအသိသိမှဖရာလို့ဟောတတ်ဖရာအသိကိုဥပဇင်းကဖရာအသိလို့မသိခဲ့ဘူးပရိယအသိဆိုတော့ဖရာအသိပါဗျာအဲ့ဒီတော့ဖရာအသိဆိုတော့ဥပဇင်းကဖရာအသိမသိလို့ဒကာဒကမများဟာဖြင့်ဥပဇင်းကပညာတက်ကလေးများမှားသွားပြီဆိုလို့ရှိရင်ဖရာသိတဲ့ပုဂ္ဂိုလ်ပညာရှိကြီးတွေဖရာအသိသိတဲ့ပုဂ္ဂိုလ်ကြီးတွေအဲဥပဇင်းကပညာတက်ကလေးများမှားသွားပြီဆိုလို့ရှိရင်ဖြင့်ဝေမီယူပါနဲ့လို့ဥပဇင်းကအခုနေ့အချိန်ခါမှာဖရာအသိမသိခြင်းကြောင့်မလို့ပရိယအသိကိုဘယ်ပုဂ္ဂိုလ်ကလာပြီးတော့ပုဂ္ဂိုလ်မရွေးအဲမရွေးချယ်ပါဘူးလို့ဒကမာကြီးတွေကလာပြောလဲဥပဇင်းနားထောင်ပါမယ်လို့ဒကာကြီးတွေကလာပြောလဲဥပဇင်းနားထောင်ပါမယ်လို့သံဃာတော်အရှင်မြတ်များကပြောလို့ရှိရင်ဥပဇင်းနားထောင်ပါမယ်လို့ဘာကြောင့်လဲတဲ့ဥပဇင်းပရိယဖရာအသိကိုမသိလို့ပါလို့ပရိယအသိကိုဒါကြောင့်မလို့လာပြီးတော့အခုကဥပဇင်းကဆရာရှားနေတဲ့အချိန်ခါပါပရိယဆရာရှားနေတဲ့အချိန်ခါမှာလာပြီးတော့သုံးမဩဝါဒပေးနိုင်ပါတယ်လို့ဥပဇင်းဝန်ခံပါတယ်ဗျာအဲဒါကြောင့်မလို့ပရိယပရိပပရိဝေဒသာသနာ300ရှိတဲ့အ낵ကပရိယသာသနာမှာဥပဇင်းဘာမှမသိခဲ့ပါဘူးလို့အဲ့တော့ပရိယသာသနာမသိခဲ့တော့ပရိပသာသနာကြတော့ရောတဲ့ကျင့်လာတာကိုသိတယ်အဲ့ဒါကတော့ဥပဇင်းကကျင့်လို့သိတာမကျင့်ရင်တော့မသိပါဘူးမကျင့်ရင်သိသလားတဲ့ဘယ်တော့မှမသိဘူးလားမှစိတ်သာချကျင့်မှသိမယ်အဲကျင့်မှသိမယ်ဆိုတော့ဘုရားကဟောထားတာပဲဘယ်လိုဟောထားလဲအသိ3မျိုးဟောထားတယ်ပညာသိတယ်ဝိညာသိတယ်ပညာသိတယ်အသိ3မျိုးရှိပညာသိဝိညာသိပညာသိအသိ3မျိုးရှိတဲ့အ낵ကပညာသိဆိုတဲ့ဥစ္စာကဘာလဲတဲ့မှတ်တယ်ဟာပညာသိမှတ်ထားတာမှတ်ထားတာဝิญဉဉ်သိဆိုတာကဘာလဲတဲ့ဝิญဉဉ်သိဆိုတာကဘာလဲတဲ့အကျင့်နဲ့မှာဝိပဿနာကျင့်ညာအထုတဲ့ယောဂီပုဂ္ဂိုလ်ဟာခန္ဓာရှားထားလို့ဝิญဉဉ်သိအကျင့်နဲ့ရောက်တဲ့ပုဂ္ဂိုလ်အဖြစ်ပฏิပအကျင့်နဲ့နံပြက်ကိုသိတဲ့ပုဂ္ဂိုလ်ဟာဝิญဉဉ်သိခေါ်တယ်။ပညာသိဆိုတာကဘာလဲတဲ့ပရိဝေဒဆိုတဲ့သာသနာပฏิပအကျင့်ဆုံးသွားတဲ့ဉာဏ်အဲပညာသိဆိုတာအဲ့ဒီတော့ပရိယမှာတော့မသိပฏิပအကျင့်နဲ့ပဲမှာပရိဝေဒနေပေမာဆိုတဲ့ဒီသာသနာနှစ်ရက်ကတော့စိတ်ကလေးတွေကတော့အချထားအောင်သိအဲဒီနေပေနှစ်ပေကတော့သိတယ်ဗျပရိယနယ်ကတော့ဘူပိတ်ဘာမှဟိုမသိတာဘာကြောင့်လဲတဲ့အနုဒကာဒကမာများပရိယပရိပပရိဝေဒသာသနာ300ရှိတဲ့အ낵ကအခုဟောနေတဲ့ဥစ္စာလောကီမှာလည်းပဲပါဠိဆိုတာအခုဘာသာပြန်နေတဲ့စာအုပ်တွေထုတ်တာအခုကပါဠိဘာသာပြန်တာစာတွေကိုဘာသာပြန်နေတာအနုဖယားရှင်ကိုတော်မြတ်ကြီးရဲ့တဲ့တောတဲ့သွားပြီးကျင့်တာပဲဗျတောတဲ့သွားကျင့်တော့ကသုခန္ဓာတွေကနေပြီးတော့တရားတွေတွေ့ဘယ်တရားတွေတွေ့လဲတဲ့ဟောဓာတ်ဤသဘောကိုတွေ့ဓာတ်ဤသဘောကဘာလဲဓာတ်ကြီးလေးပါးကိုတွေ့ဓာတ်ကြီးလေးပါးကိုတွေ့တယ်ယုတ်နံကိုတွေ့တယ်နံယုတ်ကိုတွေ့တယ်ခန္ဓာကတွေ့တာနော်အာယုံ6ပါးအာရဏကိုတွေ့ ခန္ဓာ၅ပါးကိုတွေ့သစ္စာ၄ပါးအကြောင်းတရားအကျိုးတရားကိုတွေ့အဲမဂ်ရှင်၈ပါးကိုတွေ့မဂ်ရှင်၈ပါးမဂ်ရှင်၈ပါးအဲ့ဒါတွေ့ဆုံးလို့ဗျပိဋကတ်သုံးဖို့ဘာရှိလဲဓာတ်ဤသဘောရယ်နာယုတ်ယုတ်နံသဘောရယ်အာယတနဤသဘောရယ်ခန္ဓာဤသဘောရယ်သစ္စာဤသဘောရယ်မဂ်ရှင်၈ပါးဤသဘောရယ်ကုန်ခန္ဓာမှာအဲ့တော့ဖရားလည်းပဲဒီလိုသိသွားတယ်ဘယ်လိုသိသွားလဲတဲ့ခန္ဓာကနေပြီးဓာတ်ကြီးလေးပါးဤလက္ခဏာသဘာဝကိုလည်းသိသွားတယ်နာနဲ့ယုတ်ယုတ်နဲ့နာနာယုတ်လည်းအပိုင်းပြတ်ကွဲသွားပြီးနာယုတ်ကိုလည်းသိအာယရဏအာယုံ6ပါးကိုလည်းသိခန္ဓာ5ပါးယူပတ်ခန္ဓာဝေရဏခန္ဓာသင်္ခါရခန္ဓာသင်္ခါရခန္ဓာဝิญညာနဲ့ခန္ဓာနာခန္ဓာ4ပါးယုတ်တရားခန္ဓာ5ပါးယုတ်နာနှစ်ပါးကိုလည်းသိသစ္စာလေးပါအကြောင်းတရားအကျိုးတရားအကြောင်းသမှုတရားအကျိုးယုံနာဒုက္ခအကြောင်းကြောင့်အကျိုးဖြစ်နေတဲ့ဒုက္ခသမှုတရားသစ္စာဒုက္ခသစ္စာသမှုတရားသစ္စာဒုက္ခဖြစ်ခြင်းအကျိုးတရားမြင်လိုက်တော့အကြောင်းကိုပြန်ချလိုက်တော့အကြောင်းသမှုတရားမြင်သစ္စာလေးပါသစ္စာလေးပါဒါကြောင့်မလို့အစ္စတတန်တန်ကရှားထားတော့ဘုရားရှင်ကိုရောမြတ်ကြီးဟာသစ္စာလေးပါတခါတည်းတမြင်သွားဘယ်လိုသစ္စာတွေမြင်နေတယ်လဲလို့တရားဓမ္မများမေးစရာအကြောင်းတရားရှိတာဘုရားရထားတဲ့သစ္စာကဘယ်သစ္စာလဲတဲ့ဓာတ်ကြီးလေးပါဘောကရုပ်ဝေဒနာဒုက္ခဝေဒနာဘောကသစ္စာလေးပါမြင်တယ်အတုဘရုပ်ကြီးအသေးရုပ်ကြီးဘောကသစ္စာလေးပါမြင်တယ်အာယုံကအာယုံ6နဲ့တက်ခိုက်တိုင်းတက်ခိုက်နဲ့အာယုံလေးထွက်ပြီးတော့ပြက်တဲ့သဘောတရားအာယုံဘောကနေပြီးတော့သစ္စာလေးပါမြင်တယ်သစ္စာလေးပါသစ္စာလေးပါအထင်းတယ်အဲ့ဒီတော့ဘောတာဗံသစ္စာတစ်ပါးသရဂံသစ္စာသဘာအနာဂံသစ္စာသဘာယဟန္တာသစ္စာသဘာတဲ့သစ္စာ၄ပါးရှိအဲ့ဒါကိုယ်စိတ်ကိုယ်စိတ်လို့အကျင့်တွေကနေပြီးတော့စိတ်တွေသိလာတော့ကိုယ်စိတ်ကိုယ်သိလို့ပြောတာပါဗျာစာလို့လည်းမသိပါဘူးဗျာအဲ့ဒီတော့တရားဓမ္မများသိသိချာချာနာလို့ရှိရင်သဘောပေါက်လိမ့်မယ်တချို့ကတော့ဟာဒီပုဂ္ဂိုလ်ကစာမမတောက်ခဲနဲ့ပဲရောက်ချင်ပြောချင်ရပြောအဲဆိုချင်ရဆိုလို့ဒီလိုပြောနေပြောတာရှိကြပါလိမ့်ဗျာဥပဇိအခုပြောနေတာစာရီဗျာစာရီပြောတာပရိယတ်နယ်ကအကျင့်တွေကသဘောတွေကိုပြောတာအဲ့တော့တချို့ကသာမန်ဖျားလို့တော့ပါဠိလို့မယူဖျားအသိတော့မသိဘူးဖျားအသိလို့သိလို့ရှိရင်တော့ဖျားဖြစ်မှာပေါ့ဖျားအသိလို့မသိပါဘူးဗျာဖျားအသိလို့သိလို့ရှိရင်တော့ဖျားဖြစ်ကြလိမ့်မယ်အဲ့တော့ဖျားအသိလို့မသိပါဘူးဦးဇင်းကတော့ပါလဲတဲ့ခန္ဓာကရှားထားတဲ့ဖျားသိသွားတဲ့အကြောင်းတရားအကျိုးတရားသစ္စာ၄ပါးမဲ့ခင်၈ပါးခန္ဓာ၅ပါးဓာတ်ကြီး၄ပါးဒါတော့သိရဲ့ဗျတိပြာတော့မသိဘူးဖျားသိထားတဲ့အသည့်တွေဖျားရွှင်ညာတော့မရဘူးဖျားရထားတဲ့တရားတွေကဘာလဲတဲ့သစ္စာလေးပါသောတာပန်သစ္စာတစ်မျိုးသရဂံသစ္စာတစ်မျိုးအနာဂံသစ္စာတစ်မျိုးယဟန္တာတို့သစ္စာတစ်မျိုးတဲ့သစ္စာလေးပါအဲသစ္စာလေးပါကတော့သိတယ်ဗျဘာကြောင့်လဲတဲ့အကျင့်တွေဝင်ထားတာကိုကျင့်မှလည်းရမယ်မကျင့်လို့တော့မရဘူးဒါကြောင့်မလို့ဥပဇင်းကတော့ဒီမဲ့သံဃာဓမ္မများအလုတ်လုတ်မှကြိုက်တယ်အလုတ်သမားဗျအပြောသမားမဟုတ်ဘူးအပြောသမားကတော့အပြောပဲအယွတ်သမားတဲ့အပြောအဲအယွတ်သမားတဲ့အပြောသမားဆိုတာအယွတ်သမားခေါ်တယ်အဲဒီတော့အယွတ်သမားတော့မဟုတ်ဘူးဦးဇင်းကဒီမဲ့အပြောသမားလည်းမဟုတ်ဘူးအလုတ်သမားအလုတ်သမားဆိုလို့ရှိရင်ပြအလုတ်လုံးမှမကြိုက်တယ်ဦးဇင်းကအဲတရားလည်းနာကြပေါ့တရားနာပြီးလည်းသိတယ်မသေးသေးချာချာဒီမဲ့အပေလေးပါလွတ်အောင်လို့ဦးဇင်းကစိတ်တွေကိုပြင်ပြီးတော့တခါတည်းကိုတင်ပေးနေတာတရားထိုင်မှကြိုက်တယ်တရားမထိုင်တဲ့ပုဂ္ဂိုလ်ကြတော့ဒီမဲ့မကြိုက်ဘူးဦးဇင်းကဘာကြောင့်လဲတဲ့ကိုကအကျင့်တွေကအလုတ်သမားကိုအပြောသမားကိုတော့ကြိုက်ဘူးမကြိုက်ဘူးအဲ့ဒါကြောင့်မလို့အသိပေးပါတယ်လို့တရားဓမ္မများတရားဟောပြီးတဲ့အချိန်ခါလဲတရားနာပြီးတဲ့အချိန်ခါဥပဇင်းကလုံမကြိုက်တယ်မို့လို့အလုတ်သမားမို့လို့အလုတ်သမားဖြစ်တဲ့ပုံကိုသူဥပဇင်းကဝင်းသားတယ်အလုတ်သမားအပြောသမားအယွတ်သမားကိုတော့လုံလုံလက်သက်မခံဘူး။ဘာကြောင့်လဲတဲ့အပြောသမားအလုတ်သမားမဟုတ်ဘဲနဲ့အပြောသာရှိတာလုံတာမဟုတ်ဘူး။ပြောတာကတော့လူတိုင်းပြောတာပေါ့။ဒါကြောင့်မို့လို့အရှိတရားအသိတရားတဲ့အရှိတရားအသိတရားတဲ့အသိတရားပဲတရားလဲ။သိတာပေါ့အရှိအသိတရားလည်းမသိဘူးလားတဲ့။သိညာသိနေတာများတယ်ပညာသိတဲ့အသိတရားရဲ့အရှိတရားရဲ့အဲ့တော့ဥပဇင်းတို့ကကြိုက်တဲ့အလုံးကတော့ဘာလဲတဲ့အရှိတရားရဖို့အရေးကြီးတယ်။လောကီလောကုတ်တရားနှစ်ဌာနရှိလောကုတ်လောကီလောကုတ်တရားနှစ်ဌာနရှိတယ်ပညာပရမနှစ်ခုစတယ်ပညာပြောမှပရမပေါ့အဲ့တော့အသိတရားရဲ့အရှိတရားရဲ့အသိတရားကဘယ်တရားလဲတဲ့အပြောသမားအမှတ်သမားအဲ့တော့အသိတရားဆိုတဲ့ဥစ္စာကဘာလဲတဲ့မသိဘူးလားတဲ့အဲ့တော့လောကီလို့ပြောလို့ရှိရင်ဖြစ်သဘာဝပြောလို့ရှိရင်ဖြင့်အတိတရားအတိတရားဟာလောကကြီးမှာအုပ်ချုပ်နေတဲ့မင်းကြီးရှိမင်းဆိုးရသာရှိမင်းဆိုးရသာရှိတော့သူတို့အုပ်ချုပ်နေတဲ့လာကသားလာကသမားတွေရှိလာကသမားတွေရှိတော့ ပေးရတဲ့ငွေတွေဟာဘယ်မှာထားလဲတဲ့ဘန်တိုက်ထဲထားဘန်တိုက်ထဲထားတာမသိဘူးလားတဲ့သိမ့်မောက်မြောင်ရွာစာရှိတယ်ဆိုတော့ငွေတွေငွေတွေထားတာမသိဘူးလားတဲ့သိရပေါ့အတိသမားပြောတာနော်အတိသမားကိုပြောတာဘန်တိုက်ထဲမှာငွေတွေသိမ့်မောက်မြောင်ရွာစာရှိတယ်ငွေတွေရှိတယ်ဆိုတော့ဘန်တိုက်ထဲမှာသိပြီးတော့မသိညောဆေးလိမ့်ဆေးပြန်းတန်တလေးဝယ်တော့ရှင်တော့ဘန်တိုက်ထဲကငွေတွေရှိမှတော့သိတယ်အဲ့ဒါယူသုံးလို့ရဘူးမရပါဘူးငွေရှိတယ်မရှိငွေရှိမှသိတယ်ဆေးလိမ့်မတော့ပါဘူးအဲ့ဒါဘာလဲတဲ့အသိသမားပြောတာအသိသမားဆိုတဲ့ပုဂ္ဂိုလ်ကဘာလဲတဲ့ဘန်တိုက်ထဲငွေတွေရှိတယ်ဆိုတာသိတယ်သိပြီတဲ့မသိညောဆေးလိမ့်ဆေးပြန်းတန်ကိုဆေးလိမ့်မတော့ပါဘူးသာမဘာကြောင့်လဲတဲ့အသိသမားဟုတ်လို့အရှိသမားအရှိသမားကတော့ဘာလဲတဲ့အရှိသမားကတော့ဗာလဲတဲ့လက်ထဲမှာငွေ1000ပဲ2000ပဲ3000ပဲရှိမယ်တဲ့။ဟောဖြစ်တယ်ဗျာ तू ကအရှိသမားကိုဘိုင်စကုတ်သွားရှိမယ်ဆိုလို့ရှင်ကိုသားလေးတွေကိုသမီးလေးတွေကိုဒကမလေးနဲ့ကားလေးကိုစီးပြီးတော့တခါအရှိသမားကိုရှိထားတော့ဗာလဲတဲ့ကဲဘိုင်စကုတ်သွားကြည့်အောင်ဟိကားလေးပေါ်တင်ပြီးတော့သားလေးသမီးလေးနဲ့ဘိုင်စကုတ်ဝင်ပြီးကြည့်တယ် तू ကပိုက်ဆံရှိအရှိသမားကဘိုင်စကုတ်သွားရှိတော့ဟောသိတယ်ဗျာပါရသေးလေတဲ့ဘယ်မင်းသမီးဘယ်မင်းသမီးကအကကောင်းတယ်ဘယ်မင်းသားအဆိုးကောင်းတယ်အကကောင်းတယ်လူပြက်ကအဆိုးကောင်းတယ်အကကောင်းတယ်အပြက်ကောင်းတယ်လို့ဟောသိပါတဲ့အရှိသမားအရှိသမားအတိတဲ့အတိသမားကတော့ပါလေတဲ့ပိုက်ဆံမှမရှိဘဲကိုသွားပြီးတော့ဘိုင်စကုတ်မကြည့်ရတော့မသိဘူးဗျမင်းသမီးကောင်းတယ်မင်းသားကောင်းတယ်အဲလူပြက်ကအဆိုးကောင်းတယ်လူပြက်ကအပြက်ကောင်းတယ်လို့မသိဘူးအဲ့ဒါပါလေတဲ့အတိတရားကတော့ပါလေတဲ့မကြည့်ရလို့မကြည့်ရလို့အတိသမားကပါလေတဲ့မသုံးရဘူးအရှိသမားကတော့ပါလေတဲ့သုံးရတယ်ငါတို့ဒီသံဃာတော်အရှင်မြတ်များကိုအဲသံဃာတော်အရှင်မြတ်များကိုသွန်ပန်းကိစ္စနဲ့ပတ်သက်လာလို့သွန်ကျွေးကျင်တယ်ဆိုလို့ရှိရင်လည်းတွားပြီးတော့ကိုယ်ရှိတဲ့ပိုက်ဆံလေးနဲ့တွားဝယ်ပြီးတော့သွန်ကျွေးရတာပဲဟောဒါနာကုသိုလ်ကစေရနာတိဖြစ်တယ်ဗျအဲပါလေတဲ့အရှိသမားကိုသူ့ပိုက်ဆံရှိလို့ပိုက်ဆံမရှိလို့ရှိရင်သံဃာတော်အရှင်မြတ်များသွန်ကျွေးရပါမကျွေးရပါဘူးပါလေတဲ့ရှိလို့ကျွေးတာမရှိတဲ့ပုဂ္ဂိုလ်ကြတော့သိတဲ့ပုဂ္ဂိုလ်ကြတော့အဲကျွေးရသလားတဲ့မဆိုင်ညွန်သေးလေးငါဆယ်ပြားတာမတော့ပါဘူးလားမအဲ့တော့အတိဓမ္မအရှိဓမ္မတဲ့ဥပဇင်းကြိုက်တာကတော့အရှိဓမ္မကြိုက်ခန္ဓာကရှာပြီးတော့အတွေ့လက်တွေ့ကိုကျင့်ကြံအထုတ်တဲ့ပုဂ္ဂိုလ်ယောဂီပုဂ္ဂိုလ်ဆိုလို့ရှိရင်အရှိဓမ္မဖြစ်လိမ့်အရှိဓမ္မနဲ့အတိဓမ္မနှစ်ဌာနရှိတဲ့အနက်ကလောကီလောကုတ္တရာနှစ်ဌာနရှိတယ်လောကီအတိကတော့လောကီသိထားတဲ့ပုဂ္ဂိုလ်ကြတော့ဘယ်လိုအတိလဲတဲ့အတိဓမ္မခေါ်တယ်လောကုတ္တရာနေပယ်အတွင်းမှာသိထားတဲ့ပုဂ္ဂိုလ်ကဘာလဲတဲ့အရှိတရားခေါ်တယ်အရှိတရားအတိတရားနှစ်ဌာနတဲ့လောကီတရားလောကုတ်တရားတရားနှစ်ဌာနရှိပြညာတရားပရမတ်တရားတဲ့ပြညာတရားကအတိတရားပရမတ်တရားကဘာလဲအရှိတရားအဲ့ဒီအရှိတရားအတိတရားတရားနှစ်ပါးရှိတဲ့အ ਨੇ ကကိုယ်စိတ်ကိုယ်စစ်ကြပေါ့ဗျာငါတို့သိထားတဲ့အတိကငါတို့ဘန်တိုက်ထဲငွေတွေရှိထားလို့သိတာလားတကယ်သိမ့်ပေါင်းမြောက်များစွာရှိတဲ့ခန္ဓာခန္ဓာကိုယ်မှာရှိတာလားဝယ်စားလို့ရတယ်သုံးလို့ရတယ်ပိုက်ဆံလားသုံးလို့မရတဲ့ပိုက်ဆံလားဆိုတော့ကိုယ်စိတ်ကကိုယ်စိတ်ကြအဲ့တော့ဒါအကြောင်းခံပြီးတော့ပြောတာပါဗျအဲဒီညဖို့မှာမင်းညကဟောလိုက်တဲ့တရားဟာဖြင့်မြုပ်တရားကိုဟောလိုက်တယ်ဒီညမျောတရားဟောတော့မျောတရားမျောတရားမင်းကတော့ကပေါ်တရားနဲ့အဲပေါ်တရားနဲ့မြုပ်တရားဟောလိုက်တယ်ဒီကနေ့မှာမျောတရားနဲ့လွတ်တရားဟောတော့မယ်အဲ့ဒီတော့တရားဓမ္မများမျောတရားဆိုတာဘယ်တရားလဲတဲ့မျောတရားဆိုတာသမထအနယ်ကပုံကိုယ်တွေဟာပရိစိတ်နေတဲ့ပုံကိုယ်တွေမျောတရားကိုဘာကြောင့်လဲတဲ့ဘုရားကဟောထားတယ်လောကီနယ်မှာသမထအနယ်မှာရှိပါရဲ့ဇာနိအဘိညာဉ်တွေရတဲ့ပုံကိုယ်တွေလည်းရှိကြတယ်လောကီလောကုတ်တရားနှစ်ဌာနရှိလောကီမှာဖော်ထုတ်နေတဲ့ပုံကိုယ်လေးလည်းရှိဓာတ်ကိုဓာတ်တန်တို့သွတ်တို့ခဲတို့ဗရာတို့သတ်တဲ့ပုံကိုယ်လေးရှိအဲ့ဒါလောကီဖော်ထုတ်နေတာအဲ့ဒီဓာတ်ကြီးသေးလို့ရှိရင်တော့ရမယ်ဗျာဓာတ်တစ်ပါးသေးလို့ရှိရင်တော့ရဓာတ်မသေးလို့ရှိရင်ရမယ်ညာထင်မရပါဘူးဖော်ဆောင်အောင်မယ်မဝေမန္တိကပိဋ္ဌာယ်ကြီးဖြစ်ပြီးဆောင်အောင်ဘာကြောင့်လဲတဲ့မျောတရားကိုအခုဟောမှာမဟုတ်လို့လောကီနယ်ကမျောတရားဆိုတာဘယ်တရားလဲပရိဟိုစိတ်နေတဲ့ပုဂ္ဂိုလ်သမထလုပ်ငန်းရှင်တွေလုပ်နေတဲ့ပုဂ္ဂိုလ်ရွတ်ဖတ်တက်သေးတက်သေးပြီးတော့ဥပဇင်းမနေ့ကတုန်းကဟောဒီမြေနေကုန်းကနေပြီးတော့တကားကြီးတကားသားနဲ့အကြောင်းတရားပါပဲသူကမြေနေကုန်းဓမ္မယုံကြီးကိုပင့်ဆောင်တာတကားသားကအကြောင်းတရားဥပဇင်းကဟောနေရတာကအကျိုးတရား ဥစဉ်အကျိုးတရားကအကြောင်းပြန်လိုက်တော့အခုလာရောက်တဲ့တရားဓမ္မတွေနာကြရဝိပဿနာတရားကိုသစ္စာ၄ပါးတရားတော်များကြည့်မဲ့ခင်ရှင်းပါကိုနာကြရတော့မတင်ကြဖို့ပါနာကြရတော့တရားဓမ္မတွေကအကျိုးတရားဖြစ်ပါတယ်လို့တရားသန်းကပိတ်ဆောင်တဲ့တရားသန်းကအကြောင်းတရားဥပဇင်းဟောကြားတဲ့တရားတော်များကဘာလဲအကျိုးတရားဥပဇင်းအကျိုးတရားကအကြောင်းပြန်လိုက်တော့တရားဓမ္မတွေသစ္စာ၄ပါးတရားတော်များကြည့်နာကြရပါပြီလို့အကျိုးတရားခံစားရပါတော့မယ်လို့တော့အကြောင်းတရားအကျိုးတရားပါပဲလို့အဲ့ဒါကြောင့်မလို့တရားတော်များဒီညအဖို့မှာတော့မျောတရားရလွတ်မြောက်တဲ့တရားရတရားနှစ်ပါးဟောရတော့မယ်ဆိုအဲ့တော့မျောတရားဆိုတာဘယ်တရားလဲအဲ့တော့ပေါ်တရားဆိုတာကဘယ်တရားလဲပေါ်တရားဆိုတာကလောကီနယ်ကဒါနကုသိုလ်ကံသီလကုသိုလ်ကံကြောင်းသွားသွားပြီးရိုးရိုးတန်းတန်းကိုသီလစောင့်တည်တာအဲ့ဒါကပေါ်တရားခေါ်တယ်ရိုးရိုးတန်းတန်းဒါနမှုတွေသီလမှုတွေစောင့်တည်တာပါလေတဲ့ပေါ်တရားခေါ်တယ်အဲရံခါရံခါလောက်တာလေရံခါရောက်ခါလောက်တော့ဒါနကုသကစေတနာသီလကုသကစေတနာအဲ့ဒါပေါ်တဲ့တရားအာယုံကအာယုံ6နဲ့မနေ့ကဟောသွားလိုက်တယ်တကား6ပေါက်ကအာယုံ6ပါးကိုခံစားပြီးတော့တခါတဲ့ဒလစကြီးခံစားတာကမြုပ်တရားဘယ်တော့မှမပေါ်တဲ့တရားရံခါရံခါဒါနကုသကစေတနာသီလကုသကစေတနာကြောင်းသွားပြီးတော့ဘုံကြီးချီကိုသွားပြီးတော့နေသဂီတဝါရိတဝိသုကဒါသနမာလကန္တဝိလိပနဓာရဏမန္တနဝိဘုဒ္ဓနဌာနဝရမဏိသိခဗရံသမာရိယာမိလို့ဒီလိုတောင်းယူလိုက်တာဘုံကြီးကပေးလို့မရဘူးကိုကစောင့်သိမှရဘုံကြီးကချပေးတာအဲဘုံကြီးကပေးလို့လဲလို့ရှိရင်ဖြင့်ရော့ဥစဉ်တို့ပေးလို့ရရင်ဒကမာကြီးတွေရော့သောတာပန်ကြီးယူတော့သရဂံကြီးယူတော့အနာဂံကြီးယူတော့အရဟတမေအရဟတဖို့ကိုယူတော့လို့ဒီလိုပေးမှာပေါ့မပေးလို့မရပါဘူးမရဘူးဘုန်းကြီးရှိတောင်းယူလို့မရဘူး။ကိုကျင့်သုံးမှကိုသီလနိုင်မှကိုကသောက်တရားမယ်သီလ။ပြုရမယ်ကံ။ဒါနကုသိုလ်ကံလည်းကိုကပြုတာ။သီလကုသိုလ်ကံလည်းကိုကပြုတာ။ဒါတရားတွေပြောတာနော်။အဲ။သဘာဝပြောတာ။အဲ။နောက်ကြမှာစိတ်တွေကိုလောကီလောကုတ်တရားနှစ်ဌာနစိတ်တွေကိုကံကတ္တကိုချပြီးတော့ဟောပေါ်မှာ။အဲ့ဒါစိတ်တွေကိုပြောမှာ။အဲ့တော့ဒကာရမများအခုရံငါရံငါတော့ဒါနကုသိုလ်ကံစေတနာသီလကုသိုလ်ကံစေတနာကွာပြီးတော့ကြောင်းကိုလောက်တာအဲ့ဒီစေတနာကံတွေကလည်းကံရမှာပါပဲဗျလူရဲ့နတ်ရဲ့ဒါပိုင်မှာသမထကုသိုလ်ကံစေတနာကဘာလဲတဲ့ဇာနီအပင်ညင်နေရလို့ရှိလို့ရှိရင်ဖြင့်မြေရှို့မိုးပြန်ပြီးတော့တခါတည်းမြေကြီးတွေကခွဲသွားမယ်အာကာသကောင်းဝင်ကိုကပိုင်းဝင်10ပါးကိုအောင်းနေဆိုလို့ရှိရင်အာကာသကောင်းဝင်ကြီးကိုပြန်တက်သွားမယ်ဆိုလို့ရှိရင်အဲ့ဒါသမထနယ်ကပြောတာနဲအဲ့ဒီလိုရလို့ရှိရင်မြမ20တက်သွားမယ်အောက်မြမသန္တရာကိုသွားမယ်အဲမြမသန္တရာသွားမယ်အဲ့ဒါပါလေတဲ့သမထနယ်ကအဲသမထနယ်ကပါလေတဲ့မျောတရားအခုလောကီနယ်မှာဒါနကုသိုလ်ကံစေရနာသီလကုသိုလ်ကံစေရနာယံဃာယံဃာလောက်တာကပေါ်တရားအကုသိုလ်ကံအချိန်ကုန်သွားတော့ကုသိုလ်ကံရဲ့လို့ဒါနကုသိုလ်ကံသီလကုသိုလ်ကံစေရနာကြောင့်လူရဲ့လို့မနှုတ်တတ်တုံလောဘရခဲ့သောတရားလူရဲ့လို့ဖြစ်တာဘာကံရောက်ပေါ်တယ်လေဒါနကုသိုလ်ကံစေရနာသီလကုသိုလ်ကံစေရနာကြောင့်ကံပေါ်လာလို့လူရယ်လို့ဖြစ်တာဒါပေါ်တဲ့တရားမျောတဲ့တရားကဘယ်တရားလဲတဲ့သမထအချိန်ကောင်းတော့တော့ဘယ်သွားတယ်လဲတဲ့အောက်အောက်ပြမသန္တရာကိုသွားတယ်သမထအချိန်ကုန်သွားတော့ဘယ်ပြန်ကြလဲတဲ့လူပြေပြန်ကြလာလူပြေပြန်ကြလာတော့သာသနာအတွင်းမှီလို့လို့ရှိလို့ရှိရင်ဖြစ်သစ္စာလေးပါတရားတော်များကြီးပွင့်လင်းတဲ့အချိန်ခါမြတ်စွာဘုရားသာသနာတော်ကြီးနဲ့မိတဲ့အချိန်ခါဓမ္မရတနာတွေနဲ့ပွင့်လင်းတဲ့အချိန်ခါမနုဿတ္တဒုံလဘရာခဲ့သောတရားလူရဲလို့ဖြစ်တဲ့အချိန်ခါအဲ့ဒီသုံးသုံးပလဲမိတဲ့အချိန်ခါကျတော့မြမ20ကကြာလာတဲ့ပုဂ္ဂိုလ်သာသနာကြီးနဲ့မိတဲ့အချိန်ခါကျတော့သစ္စာလေးပါးတရားတော်များကြီးအပေါင်းအသင်းကောင်းလို့ရှိရင်အဲ့ဒီအချိန်ခါကျတော့သစ္စာလေးပါးတရားတော်များကြီးရလို့ရှိရင်ဖြစ်အထက်ဆန်တက်သွားတယ်ဒီလိုမှမရသာသနာမမိဘူးတဲ့သာသနာဘကိုများကြာသွားလို့မြမအောက်မြမသန္တရာကနေပြီးအောက်ကိုဘုံဆိုလူပြည်ကြီးကြာလာလို့ချစ်လို့ချစ်အပေါင်းသိမကောင်းလို့ရှင်ဝက်သွားဖြစ်တာဝက်တဲ့ချင်းတရှုပ်ရှုပ်တဲ့ဝက်သွားဖြစ်တာအဲ့ဒါပါလေတဲ့မျောတရားသမထအနေကနိဗ္ဗာန်ရမလားဘယ်တော့မှမရဘူးစိတ်သာချဒါနကုသိုလ်ကံလောကီဒါနလောကီသီလနိဗ္ဗာန်ရမလားဘယ်တော့မှမရဘူးစိတ်သာချကံပေါ်မှာပဲကံလို့လူချမ်းသာနတ်ချမ်းသာဖြစ်မယ်အပယ်လေးပါးနဲ့လွတ်မလားဘယ်တော့မှမလွတ်ဘူးစိတ်သာချဘာကြောင့်မလွတ်တလဲတဲ့အပယ်လေးပါလွတ်စေတတ်တဲ့ကံမလုပ်လို့လွတ်မြောက်တဲ့တရားကိုမလုပ်လို့လွတ်မြောက်တဲ့တရားကိုလုပ်လို့ရှိလို့ရှိရင်အပယ်လွတ်ကြမှာပေါ့လွတ်မြောက်တဲ့တရားကိုမလုပ်ဘူးပေါ်ရံခါရံခါပေါ်တဲ့တရားဓလစီကြီးမြုပ်တဲ့တရားရံခါရံခါမျောတဲ့တရားဒီတရား၃ပါးကိုတော့ဓလစီကြီးလုပ်ကြအဲ လွတ်မြောက်တဲ့တရားကိုတော့ဘယ်သူမှမလုပ်ကြဘူးအဲ့တော့မျောတရားကဘာလဲတဲ့သမထနယ်ကပုဂ္ဂိုလ်တွေဒါကြောင့်မလို့အကြောင်းတရားအကျိုးတရားနာအကြောင်းရုပ်အကျိုးရုပ်အကြောင်းနာအကျိုးတဲ့နာအကြောင်းရုပ်အကျိုးရုပ်အကြောင်းနာအကျိုးတဲ့ကိုယ်စိတ်ကိုယ်စိတ်ရင်သိကြတယ်မှာကိုယ်နာလေးဟာညှွတ်လိုက်တိုင်းဥပါဒံတရားတွေဖြစ်တာကိုယ်စိတ်သာကိုယ်စိတ်ကြတော့အကြောင်းအကျမျောတရားကိုဟောတော့မျောတရားဟောတော့ဘယ်မျောတရားလဲတဲ့အကြောင်းအကျိုးနာအကြောင်းရုပ်အကျိုးရုပ်အကြောင်းနာအကျိုးနာညှို့လို့ရုပ်စာတိဖြစ်တယ်။အဲနာအကြောင်းကဘာလဲတဲ့။နံကလေးကဘယ်ကိုညှို့ထားလဲဆိုတော့ကိုယ်စိတ်ကိုယ်စိတ်။ဘယ်ကိုကိလေသာအာယုံဖြစ်နေတယ်လဲဆိုတာ။အဲဒီတော့အခုလောကကြီးမှာအကြောင်းတရားအကျိုးတရားနှစ်ရှိ။အကြောင်းတရားအကျိုးတရားရှိတော့24နာရီရှိတဲ့အ낵ကငါတို့ဘယ်ကိုနံကလေးညှို့ထားတယ်လဲဆိုတာ။ကိုပြုတ်တဲ့ကံကိုရ။ကိုဆောက်လုပ်ထားတဲ့အိမ်ကိုနေရ။ကိုလာတဲ့လမ်းကိုပြန်ရ။ကိုနေတဲ့ကိုဆောက်လုပ်ထားတဲ့အိမ်ကိုနေရကြရအောင်အဲ့ဒီတော့24နာရီရှိတဲ့အ낵ကငါတို့ဘယ်ကိုစိတ်ကလေးညှို့ထားတယ်လဲလို့ဆိုတာစိတ်ကြီးညှို့ပုံညှို့နည်းကိုပြောပြပါအခုလာရောက်တဲ့တရားတော်မတွေဖို့ထိုးနေတဲ့ပုံကိုကြကြတော့လဲဖို့ထိုးဖို့ပဲစိတ်ကလေးကညှို့ထားတယ်အဲတန်ကိုထိုးပဲပုံကတန်လုံးကိုပဲညှို့ထားတယ်ကိုတက်လုံးလေးကိုကိုညှို့ထားတယ်လောကမှာညှို့ထားတဲ့ပုံကိုယ်တွေစည်ရည်တဲ့စကြီးတဲ့ကြောင်းသားတွေအဲဝတ်လုံးတဲ့တရားသူကြီးတဲ့ဘုံမှုကြီးတဲ့ဘုံမှုလေးတဲ့ပလိတ်တဲ့တရားသူကြီးတဲ့စိတ်တွေစိတ်တွေပြညတ်သွားရတတ်သက်ပါတဲ့ပြညတ်ကရှိကထွက်တယ်နောက်ကပရမတ်သစ္စာလိုက်နာအကြောင်းနဲ့ရုပ်အကျိုးနဲ့ရုပ်အကြောင်းနဲ့နာအကျိုးနဲ့ကာလသုံးပါးရှိပြညတ်ကဘယ်လိုထွက်လဲတဲ့တကားတကမမြပညာသွားရတတ်သက်ပါတယ်ပညာကရှေ့ကထွက်တယ်နောက်ကပရမသစ္စာလိုက်အဲ့ဒီတော့တကားတကမမြပညာသွားရတတ်သက်ပါတယ်တဲ့အဲ့ဒီတော့ပညာကရှေ့ကထွက်တယ်ဘယ်လိုထွက်တယ်လဲတဲ့တကားတကမမြလူတွေသေတော့ဘယ်သွားတယ်လို့ပြောတယ်သေပြီဟဲ့လို့ပြောတယ်မြုပ်ရောသေပြီတဲ့ဖြစ်တာပြက်တာကိုမသိဘူးဟာယုံနာဖြစ်ပြီးပြက်သွားပြီဖြစ်လိုက်ပြက်လိုက်ပဲလို့ဒီလိုပညာကမထွက်ဘူးဘယ်ပညာထွက်လဲဘလူဖြစ်သေပြီဟဲ့ဒီလိုပြညာထွက်တယ်မြုပ်ရောဗျာသုံးဆုံးကိုမြုပ်ရောအဲ့ဒါဘာလဲတဲ့ရှင်မင်းနေသေတော့ဘာလို့ဖြစ်လဲတဲ့တိုင်းပြည်ကြီးအုတ်ချုပ်တဲ့ဘယင်မင်းမြတ်ကြီးသေတော့ဘယ်လိုဖြစ်လဲတဲ့နတ်ရွာစံနေတယ်အဲ38မင်းနတ်ပြည်ဖြစ်တာလေအဲ့ဒါနို့သံဃာတော်အရှင်မြတ်များသေတော့ဘာပြညာထွက်တယ်လဲတဲ့ဘုန်းကြီးဗျာနဲ့ဘုန်းကြီးဗျာဆိုမျောတာပဲတခါတည်းဘုန်းကြီးဗျာဘယ်ဗျာနဲ့လဲတဲ့ပြန်ကြည့်လိုက်စီပြန်လာဘုန်းကြီးဗျာလို့ပြညာထွက်တာတာကိုအနို့ရှိတာတုန်းကမြတ်စွာဘုရားကိုရောမြတ်ကြီးကြီးရှင်ပစ္စေကဗုဒ္ဓတည်းယဟန္တာတည်းခန္ဓာနာယုတ်ပြတ်သွားတော့ဘယ်လိုပြညာထွက်လာတာဘယင်းနိဗ္ဗာန်ပြုတ်သွားတယ်နိဗ္ဗာန်ကူးသွားပြီအဲ့လိုပြညာကရှိတာထွက်တယ်နောက်ကပရမသစ္စာလိုက်မယ်မအခုလဲလောကီမှာဘယ်လိုပြညာထွက်တယ်လဲဆိုတာကိုယ်စိတ်ကိုယ်စိတ်ကြတော့ပြညာကြီးထွက်တယ်ယုံနာကိုမြင်ရင်မြင်ယုံနာကိုသိရင်သိပြညာပရမကိုကိုယ်ရင်ကွဲမကွဲလို့ရှိရင်ပြညာသွားရတတ်သက်ပါလိမ့်မယ်နောက်ကပရမသစ္စာလိုက်လိမ့်မယ်ဘာကြောင့်လဲတဲ့ဥပဇင်းတို့နယ်ပြေနယ်မှာဘယ်လိုဖြစ်လဲတဲ့ဥပဇင်းတို့နယ်မှာပညာသွားရတတ်သက်ပါဆိုတာလို့အဲရှေ့ကပညာကဘယ်လိုထွက်တယ်လဲတဲ့ပညာကအိုးစင်းတို့ရွာကတော့တောကိုနှောဖို့ဆိုတာတောကြီးအညာသားတွေပေါ်တယ်အညာသားတွေပေါ်တော့ဘယ်လိုဖြစ်လဲတဲ့အညာအထက်ပြည်မြန်မာပြည်ကြီးကနေပြီးတော့အောက်ကိုနွားတွေချနွားတွေချတော့ပညာကဘယ်လိုထွက်လဲတဲ့ငုံတဲ့တဲ့နွားကုံတဲ့ဟေ့လို့ဒီလိုပညာထွက်နွားကုံတဲ့တဲ့လယ်သမားဆိုတော့ဘယ်လိုထွက်လဲလယ်သမားတဲ့ကိုယ်ဆိုင်တဲ့ပုံကိုကြတော့ကောညာသမားတဲ့တငါလုတ်တဲ့ပုံကိုကြတော့တငါတဲ့ဒီလိုပြညာထွက်တယ်ပဲပြုတ်ရောင်းတဲ့ပုံကိုကြတော့ပဲပြုတ်သေးတဲ့ဒီလိုထွက်တယ်အထယ်ရောင်းတဲ့ပုံကိုကြတော့အထယ်သေးတဲ့တရားသူကြီးကြတော့တရားသူကြီးရဲ့တရားစစ်တဲ့ပုံကိုကြတော့တရားသူကြီးတဲ့တရားဝိလုံကြတော့ပဲပြညာထွက်လေတဲ့ရှင်းနေဒီပါးတွေကြတော့ဝိလုံရှင်းနေတရားရှင်းနေတရားဝိလုံဒီလိုထွက်အဲ့ဒီတော့ပညာကဘယ်လိုထွက်တယ်လဲတဲ့ရွှေဆိုင်နဲ့ရွှေဆိုင်ပိုင်ရှင်နဲ့ဆက်ပိုင်ရှင်နဲ့မော်တော်ကားပိုင်ရှင်နဲ့တိုက်ပိုင်ရှင်နဲ့မြေပိုင်ရှင်နဲ့ပိုင်ရှင်တွေပိုင်ရှင်တွေပညာကတော့ရှေ့ကထွက်တယ်ပိုင်ရှင်တွေတော့ရှေ့ကပညာထွက်တယ်နောက်ကပရမသစ္စာလိုက်တယ်ရှေ့ကဘယ်လိုပညာထွက်လဲတဲ့လေသမားဆိုရင်လေသမားရလို့ပညာထွက်တယ်။ကိုညာစိုက်တဲ့ပုဂ္ဂိုလ်ဆိုကိုညာစိုက်တဲ့ပုဂ္ဂိုလ်ပညာထွက်တယ်။အဲစိန်လေကုံလေဆိုရင်စိန်လေကုံလေလို့ပညာထွက်တယ်။ ရွှေဆိုင်ဆိုရင်ရွှေဆိုင်ရင်လို့ရွှေဆိုင်ပိုင်ရှင်ရင်လို့ပညာထွက်တယ်အထဲပိုင်ရှင်ဆိုလို့ရှိရင်အထဲဆိုင်ပိုင်ရှင်လို့ပညာထွက်တယ်လဲပိုင်ရှင်ဆိုလို့ရှိရင်လဲပိုင်ရှင်လို့ပညာထွက်တယ်အဲအိမ်ပိုင်ရှင်ဆိုရင်အိမ်ပိုင်ရှင်ရင်လို့ပညာထွက်တယ်ကျောင်းပိုင်ရှင်ဆိုလို့ကျောင်းပိုင်ရှင်ပညာထွက်တယ်ပညာသွားရဓာတ်သက်ပါတယ်ပညာကရှိကထွက်ပိုင်ရှင်နဲ့ပညာကရှိကထွက်တယ်အဲ့ဒီတော့ကိုပညာသွားရဓာတ်သက်ပါတယ်လို့ဘုရားကဒီလိုခေါ်တယ်ပညာသွားရဓာတ်သက်ပါမယ်ပညာကဘယ်လိုထွက်တယ်လဲတဲ့စိတ်ကလေးဟာ24နိုင်ရှိတဲ့အ낵ကဥပဇင်းတို့တောအရမှာဆိုတော့ကြောက်တော့ကွာဥပုပ်ဆောင်လိုက်တဲ့အချိန်ခါကျတော့ဘယ်စကားပြောလဲဆိုတာစိတ်ကလေးကညှော့ထားတာနော်ပညာသွားရဓာတ်သက်ပါနွားသမားကလည်းနှကုံသေးကလည်းနွားအကြောင်းပြောတယ်အဲ့ဒီတော့နှကုံသေးကလည်းနွားအကြောင်းပြောတယ်ကိုညာစိုက်တဲ့ပုဂ္ဂိုလ်ကလည်းကိုအကြောင်းပြောတယ်လေသမားကလည်းလေအကြောင်းပြောတယ်ဥပုပ်ဆောင်ရတော့မှအထေရောက်တဲ့ပုဂ္ဂိုလ်ကလည်းအထေရောက်တဲ့စကားပဲပြောတယ်ပဲပြုတ်ရောက်တဲ့ပုဂ္ဂိုလ်ကလည်းပဲပြုတ်ရောက်တဲ့စကားပဲပြောတယ်ပညာသွားကြဓာတ်သက်ပါတဲ့စိတ်ကလေးကနံကလေးကဘယ်မှာညှော့ထားလဲဆိုတာကိုယ်စိတ်သာကိုယ်စိတ်ကြနံလေးညှော့ရတရားဌာနဘယ်သွားမယ်ထင်လားနံညှော့ရဌာနသမာဓိဘယ်ပေါ်တည်ကြည်နေလဲစိတ်ကလေးကတည်ကြည်သောစိတ်ကသမာဓိမပြောင်းမလွှဲပဲတည်ကြည်တာသမာဓိလောကီသမာဓိလောကုတ္တရာသမာဓိသမာဓိကနှစ်ဌာနရှိတယ်ပညာသမာဓိပရမတ်သမာဓိတဲ့အဝိဇ္ဇာသမာဓိဝိဇ္ဇာသမာဓိနှစ်ဌာနရှိစိတ်ကလေးကအဝိဇ္ဇာပေါ်မှာတည်နေလို့ရှင်အဝိဇ္ဇာသမာဓိဝိဇ္ဇာသမာဓိဆိုတာပညာပေါ်ယုံနာပေါ်မှာတည်နေလို့ရှင်ဝိဇ္ဇာသမာဓိအဲ့ဒီတော့အဝိဇ္ဇာသမာဓိဝိဇ္ဇာသမာဓိနှစ်ဌာနပဲရှိအဲ့ဒီတော့ဥပဇင်းတို့နေပြမှာဥပဇင်းနားထောင်တဲ့အတိတ်ကာလတုန်းကကြားလာခဲ့တယ်เจ้าတော့ဗျာသွားပြီးတော့တန်ဃာတော်အရှင်မြတ်များရှိတောင်းပြီးပြောရတာသီလတွေဆောက်တည်တာပြောတာเนาะနေစာဂိတဝါရိတဝိသုကဒါသနတမာလကန္တဝိလိပနဓာရဏမန္တနတဝိဘူရဏဌာနဝေရမဏိသိခာပရံသမာဓိယာမိတဲ့တန်ဃာတော်အရှင်မြတ်ကချပဲတဲ့သူတို့ကနောက်ကလိုက်ဆိုတယ်နောက်ပြီးတော့ဗျာဘယ်လိုလဲတဲ့စကားထိုင်ပြီးပြောတယ်ပရိကြီးကတော့နောက်ကနေပြီးတော့ကြောက်နဲ့စိတ်ကြဗျာစိတ်တော့ဘယ်အကြောင်းပြောလဲတဲ့ဥပဇင်းကြားတာပြောတာเนาะသီလလုံလို့လားတဲ့သီလမလုံပါဘူးဘယ်အကြောင်းနေပြောလဲတဲ့ကိုညာစိုက်တဲ့ပုဂ္ဂိုလ်ကကိုအကြောင်းကိုပြောတယ်ကိုစိုက်ခြင်းပုဂ္ဂိုလ်ချင်းပုဂ္ဂိုလ်ချင်းသူတို့ချင်းသူတို့ချင်းတွေးကြတာပေါ့နှကုံတဲ့ချင်းနှကုံတဲ့ချင်းတွေးတယ်အဲ့တော့လေသမားလေသမားချင်းတွေးတွေးကြတယ်အဲ့တော့ခြံသမားခြံသမားချင်းတွေးကြတယ်အထေရောက်တဲ့ပုဂ္ဂိုလ်ချင်းအထေရောက်တဲ့ပုဂ္ဂိုလ်ချင်းတွေးကြတယ်ဥပုပ်ဆောင်တဲ့အချိန်ကအဲ့မှာပြောတာအဲ့ဒီတော့ဘယ်လိုပြောရလဲတဲ့ကိုယ်စိုက်တဲ့ပုဂ္ဂိုလ်ကြပြန်တော့လဲကိုယ်စိုက်တဲ့ဥစ္စာကိုကိုယ်လေချင်းပြောကြကိုယ်ပဲကိုယ်ကြစိုက်တဲ့ပုဂ္ဂိုလ်ဟေးမမဲကြီးဟောပရိကြတော့လက်ကကြောက်ကြောက်ကြောက်ကြောက်ကြောက်ယူစိတ်မမဲကြီးတော့ဒီလိုပြောရည်ညီကိုယ်ကြဟာခုနှစ်ရက်တပတ်ဘယ်လောက်ရလဲအဲ့လိုပြောတယ်ပရိကြတော့စောက်စိတ်နေလဲကြောက်ကြောက်ကြောက်ကြောက်စိတ်ညာငါကိုညာဤပရိယတော့စိုက်နေပါငါကိုညာငါဤခொနည်းတပတ်ကိုအချင်း30လောက်ရတယ်ဤမော်ဖီသွားပြီးတော့ပို့လိုက်ပါတယ်ဤပါပါအာကာကတဲ့မခေါ်လဲမခေါ်တတ်ပါဘူးပါပါအာကာကသိမ့်လိုက်တယ်ဤတဲ့ဟိုတဲတော်တော်နဲ့လည်းပိုက်ဆံမပေးဘူးတဲ့ဟိုတဲဖောက်တယ်ပေးရတယ်တဲ့တပိတ်စာကိုနှစ်ချက်နဲ့တဲ့အချင်း30မှ20ရပါတယ်ဤတဲ့အင်းကြီးမိုက်တာကိုတတိယောက်ကပြောဘယ်လိုပြောလဲတယောက်ကကွန်းတယ်ကွန်းစိုက်တဲ့ပုံကိုလဲမားတာပေါ့အေးတဲ့ညီကမော်ဖီသွားတာကိုအေးတဲ့ပပလက်တွင်နဲ့ရောက်တာပေါ့တဲ့သူတို့ပြောတယ်တယောက်ကငါတော့အေးတဲ့အဲ့ဒီမသွားဘူးတဲ့ပြောတာကြောတာကြားတာပြောတာဥစဉ်ငါသွားတာတော့ဘယ်သွားတယ်ပော်ဖီတော့ငါမသွားဘူးအေးတဲ့ငါတော့အလိမ့်လဲပြေးရောတဲ့တောဘက်ကိုမြစ်ဆောင်ပြေးတယ်အေးတဲ့အလိမ့်လဲကြတော့ငါတော့တခါတည်းကိုဒီလိုပဲအေးတဲ့ငါတော့ရှောက်ရောက်တာပဲတဲ့ရှောက်ရောက်တော့တဲ့ကွန်တပိတ်သာနော်၃ချက်စီရောင်းရတယ်အေးတဲ့ကွန်တအချိန်30ရတယ်ငါငွေ30ရခဲ့တယ်အေးတဲ့ဟောခဏလေးပဲတဲ့나ယူဝက်သာသာလေးကုံတာပဲအေးတဲ့ညီကပေါ်သွားတာကိုတဲ့မော်ဖီသွားတာကိုတဲ့ပပအာကနဲ့တွေ့တာပေါ့တဲ့အဲ့ဒီတော့90ချင်းပြောတာတွေ့ကြအဲ့ဒီတော့နောက်ကြတော့သူတို့နည်းနည်းလေးလူကုံတာနေပေါ့ဗျာတို့တွေ့ပြန်တယ်ဘယ်လိုပြောလဲတဲ့တယောက်ကအမမချူကြီးညီသမီးလေးကလေဘယ်နဲ့တအောင်မလဲအေးငါသမီးလေးကအေးတဲ့အခုတော့ဆယ်ရန်းပြေးနေပြီအေးတဲ့ နောက်ကြလို့ဆိုလို့ရှိရင်ဖြစ်ဒီတန်းကနေပြီးတော့အပေါင်းအသင်းကောင်းရှိလို့ရှိရင်အေးဒါဝိစာဒါနေပါလေရမှာပေါ့လေနာသမီးအကြောင်းပြောတယ်ငါသားလေးကတော့အေးတဲ့အခု12တန်းလောက်အောင်ပြီအေးတဲ့ဒီတစ်ခါဆိုလို့ရှိရင်ဖြစ်အင်ဂျင်နီယာလှိုင်းလိုက်ပါအေးတဲ့အဲ့လိုပြောဥပုံတော်စောင့်နေဗျာသမီးဒီသမီး12တန်းအောင်တာကိုပြောတယ်သားအင်ဂျင်နီယာလှိုင်းလိုက်မှာကိုပြောတယ်သမီးအကြောင်းရယ်သားအကြောင်းရယ်ဒါပဲပြောဥပုံဆောင်တဲ့အချိန်မှာအဲ့ဒီတော့နောက်တဦးကလည်းတကားတွေထိုင်ပြီးတော့ပတိကြီးတော့ကြောက်နေစိတ်ကြဗျဘယ်လိုစိတ်တယ်ရွှေဘုံကိုတက်တက်ပြီးတော့တကားတွေနွားတွေချားတဲ့ပုံကိုယ်တွေပေါ့ဗျာနှကုံသေးတွေပေါ့ဘယ်လိုပြောလဲဖေးမောင်သာဇံကြီးတဲ့မင်းမနေ့ကချလာတဲ့နွားဟာတဲ့ကွာတဲ့တတွဲချလာတဲ့ရှစ်ကောင်ဟာတဲ့ဘလောက်ညာမြတ်တယ်လဲကွာတဲ့ဟာတဲ့ငါနွားဟာကွာတဲ့မနေ့ကတော့ချလာတာနွားတွေလည်းချလာတဲ့ရှစ်ကောင်ကွာတဲ့ရှစ်ကောင်ချွာလာတဲ့ဥစ္စာ၄ကောင်ရောက်လိုက်တဲ့အရင်တော့ကြေးပြီးကွာ၄ကောင်မြတ်တယ်ကွာဒီ၄ကောင်ဟာဖြင့်ငါအတိတ်ကလည်းဟောမနေ့ကတော့ချလာတဲ့နွားတစ်ကောင်ကိုတရအစိတ်ပေးရတယ်ကွာအခုငါ350 400စိတ်တော့ရမယ်ကွာတဲ့အဲဒီ၄ကောင်ဟာဖြင့်ငါငွေ2,300ကတော့ငါကျိမ့်နေပြီကွာဟုတ်တော့နွားအကြောင်းပြောတယ်ကိုပေါ့ကိုတယောက်ကဘယ်လိုပြောတယ်လဲတဲ့နွားကနှကုံတယ်တယောက်ကလည်းအေးကွာတဲ့မင်းကတော့ငါမနစ်ကချလာတဲ့နွားကကွာတဲ့နွားကပိန်းနေတော့ငါခမန်းကတန်းရောက်ပြတယ်ကွာတဲ့မြတ်တော့မြတ်ပါရဲ့ကွာတဲ့800 800လောက်ပဲကျန်ပါတယ်ကွာတဲ့အခုဟာဖြင့်ကုံသွားတယ်ကွာတဲ့ငါတော့ဒီနှစ်တော့စောစောသွားမယ်ကွာတဲ့အဲပရိကြီးကတော့လက်ကစိတ်နေပြောတော့ပါလဲတဲ့နွားအကြောင်းပြောတယ်အဲ့ဒါသမီးအကြောင်းပြောတဲ့ပုံကိုရသားအကြောင်းပြောတဲ့ပုံကိုရနွားအကြောင်းပြောခဲ့တဲ့ပုံကိုရကွန်းအကြောင်းပြောခဲ့တဲ့ပုံကိုရနောက်တော့ဥချတော့ဘယ်လိုဖြစ်လဲဥပုပ်ပဲစောင့်နေရည်ရည်ကြည့်လိုက်တာတဲ့သေရောတဲ့ခက်တာပဲတဲ့အမတော်ငွေကလည်းမပေးဘူးကွာတဲ့ကိုမီးတဲ့အမတော်ငွေမပေးလို့ဘူးတဲ့ပြန်ဆက်ရမှလည်းခက်တာပေါ့တဲ့အဲဥပုပ်ဆောင်ရင်ပြောတာနော်ဥပဒေကြားတာကြားတာပြောတယ်အမတော်ငွေလည်းမပေးဘူးကွာခက်တာပေါ့ကွာတဲ့နောက်ပြိုးလည်းမထောင်ရတော့ဘူးကွာရည်ကြည့်လို့တော့ဖြူခါပြီးတော့အမတော်ငွေကတော့ငါတော့မပေးတော့ဘူးကွာတဲ့နောက်အဲ့လိုပြောတယ်အဲ့တော့ကြောက်သွားပြီးတော့သီလတဏိတည့်ရခလေးစောင့်ရတဲ့သီလစောင့်တာပါတော့သီလတော့စောင့်ပါရဲ့မြတ်သောသီလမရဘူးအယုံဆုံးသီလဖြစ်ဒါကြောင့်လို့ဘုရားရှင်ကိုတော်မြတ်ကြီးကသီလကိုလည်းရှိတယ်တဲ့ဘယ်သီလဘယ်သီလလဲတဲ့အဲ့ဒီတော့ကြောက်တော့သွားပြီးတော့ဓမ္မတာဥပုပ်တော့စောင့်ရပါရဲ့ဓမ္မတာဥပုပ်ဆောင်ပြီးတော့ဘယ်သီလတွေရလဲတဲ့မေးစရာအကြောင်းတရားရှိတယ်ပြောနေတဲ့အကြောင်းတရားသမီးအကြောင်းပြောတော့သမီးဥပုပ်မယုတ်သီးပါပါအကဝယ်လို့မရဘူးလက်ဖက်ချောက်လည်းဝယ်လို့မရဘူးနိုင်လူအင်းကြီးလည်းဝယ်လို့မရပါဘူးအေးအခုပစိုးတစ်ထဲဘလောက်ဖြစ်နေတယ်ဆိုတော့ပစိုးအကြောင်းနိုင်လူအင်းကြီးအကြောင်းမယုတ်သီးအကြောင်းလက်ဖက်ချောက်အကြောင်းဒါပဲပြောအဲ့တော့ကြောင်းတော့သွားပြီးတော့သီလတော့ဆောက်တည်ပါရဲ့ပရိကြီးတော့စိတ်နေပါရဲ့ပြောနေတဲ့ပါဇက်ကတော့ပွားများနေတဲ့မဲခင်ရှစ်ပါးကဘယ်မဲခင်ပွားများလဲတဲ့သမီးမဲခင်ကိုပွားများတယ်သားမဲခင်ကိုပွားများတယ်ငရုတ်သီးမဲခင်ကိုပွားများတယ်လက်ဖက်ချောင်မဲခင်ကိုပွားများတယ်နိုင်လိုအင်ကြီးမဲခင်ကိုပွားများတယ်အဲလယ်သမားကလည်းလယ်မဲခင်ကိုပွားများတယ်အဲကောသမားကလည်းကောမဲခင်ကိုပွားများတယ်နွားသမားကလည်းနွားမဲခင်ကိုပွားများတယ်သမီးမဲ့ခင်သားမဲ့ခင်ဒါတွေပဲပွားများတယ်ဒီမဲ့ခင်ပွားများနေတော့ဗာမဲ့ခင်လဲတဲ့အဲ့ဒီမဲ့ခင်ကမိษาမဲ့ခင်အဲ့ဒီမိษาမဲ့ခင်တနေ့စဉ်ဒီစိတ်ပဲရှိတယ်ဒီစိတ်ကလေးရှိတော့တဲ့24နာရီရှိတဲ့အ낵ကဒီစိတ်ပဲလဲလဲကိစ္စအဲငရုတ်တိကိစ္စကွန်ကိစ္စအဲလက်ဖက်ချောက်ကိစ္စအထယ်ကိစ္စဒီကိစ္စပဲရှိဒီကိစ္စတွေပဲသူပြောနေတာပဲအဲ့တော့အဲ့ဒီကြောင်းတော့သွားပြီးတနေ့တည့်ရက်ကလေးကိုသီလမြတ်အောင်သီလကိုမထောက်တည်ဘူးမဆောက်တည်တော့ဘာသီလဖြစ်နေလဲတဲ့ဟာနာဘာကြီးရသီလတဲ့အယုတ်ဆုံးသီလဖြစ်ကံပေါ်တဲ့အချိန်ကဒီသီလကလည်းမရဘူးလားရပါတယ်ဗျကံပေါ်တဲ့အချိန်ကအကျိုးပေးမယ်လူရဲ့နတ်ရဲ့ဖြစ်တဲ့အချိန်ကသူကအကျိုးပေးမလို့စောက်တယ်အဲ့ဒီကကံသီလနိဗ္ဗာန်ရမလားဘယ်တော့မှမရဘူးစိတ်သာချနိဗ္ဗာန်ရတဲ့သီလမျိုးမဟုတ်ဘူးဒီသီလမျိုးကအပယ်လဲလွတ်မဲ့သီလလားမလွတ်ကမလွတ်ဘူးမလွတ်ပါဘူးဒါဘာကြောင့်မလွတ်တယ်လဲတဲ့အယုတ်ဆုံးသီလဖြစ်လို့အဲ့ဒီသီလဘာခေါ်လဲတဲ့ဟာနာသီဟာနာဘာကိယသီလခေါ်တယ်သီလကလည်းဘယ်နှစားရှိလဲတဲ့လေးစားရှိဟာနာဘာကိယသီလတဲ့ဝိသေသဘာကိယသီလတဲ့ထိသီဘာကိယသီလတဲ့နိဗ္ဗိဒဘာကိယသီလတဲ့ဟောသီလလေးစားရှိ အဲ့ဒီသီလလေအဲဒီသီလကျောင်းတော့သွားစောက်တည်ပါရဲ့စောက်တည်တော့အယုတ်ဆုံးသီလဖြစ်ဘယ်သီလလဲတဲ့သမီးသီလသားသီလကွန်သီလနွားသီလငယုတ်သီးသီလနိုင်လူသီလဒီသီလတွေလေသီလစဘာသီလဒီသီလတွေဖြစ်နေအယုတ်ဆုံးသီလဖြစ်တယ်ပွားများတာကဘာမဲ့ခင်ပွားများလဲတဲ့သမီးမဲ့ခင်သားမဲ့ခင်နွားမဲ့ခင်အဲလက်ဖက်ချောက်မဲ့ခင်အထဲမဲ့ခင်အဲ24နာရီရှိတဲ့နေ့ကဒီစိတ်ပဲရှိတယ်အဲ့ဒီစိတ်ရှိတော့အကြောင်းအတရားအကျိုးတရားတဲ့နာအကြောင်းရုပ်အကျိုးတဲ့ရုပ်အကြောင်းနာအကျိုးတဲ့ဒီစိတ်ပဲရှိတယ်အဲ့ဒီစိတ်ကဘယ်သွားမယ်စိတ်လဲတဲ့အပေလေးပါအပေလေးပါအဲဒီစိတ်ကအဲ့တော့ဒီမဲ့ခင်တွေကိုပွားများနေတာပဲ24နာရီရှိတဲ့အနေကသီလတော့သွားပြီးစောက်တည်ပါရဲ့အဲ့ဒီသီလကအယုတ်ဆုံးသီလဖြစ်တယ်ဟာနာဘာဂိယသီလခေါ်တယ်ဟာနာဘာဂိယသီလဆိုတာရုပ်တယ်ကံပေါ်တဲ့အချိန်ခါကျတော့ तू ကအကျိုးမပေးဘူးလားပေးပါလိမ့်မယ်အသက်ရှင်ပေးပါလိမ့်မယ်အဲကံပေါ်တဲ့အချိန်က तू ကအကျိုးပေးမယ်အဲ့ဒါပါလေတဲ့အယုတ်ဆုံးသီလအပေလေးပါလွတ်မလားမလွတ်ပါဘူးအဲ့ဒါပါလေတဲ့ဟာနာဘာဂိယသီလခေါ်တယ်အယုတ်ဆုံးတရားသီသီဘာဂိယသီလတဲ့ဝိသေသဘာဂိယသီလတဲ့နိဗ္ဗိဏဘာဂိယသီလတဲ့နိဗ္ဗိဏဘာဂိယသီလရဲ့သီသီဘာဂိယသီလတဲ့ဝိသေအဲဝိသေသဘာဂိယသီလရဲ့တဲ့ဝိသေသဘာဂိယသီလဆိုတာသူများနဲ့စကားမပြောဘဲနဲ့တယောက်တည်းနေပြီးတော့တခါတည်းကိုသစ်ပင်ရိပ်ဝါပင်ရိပ်ကိုနေပြီးတော့တခါတည်းဝိသေသအထူးတလဲစောက်ထင်းတဲ့သီလအဲ့ဒါဝိသေသဘာဂိယသီလအဲ့ဒီဝိသေသဘာဂိယသီလကခုနဟာနာဘာဂိယသီလတဲ့သူကမြတ်တယ်ဗျာသူကအကျိုးရှိတယ်မြတ်လိမ့်သီလချင်းနဲ့တူတာမဟုတ်ဘူးဝိသေသဘာဂိယသူများအထူးတလဲသူကသီလကိုမချိုးမဖောက်ရအောင်တခါတည်းကိုဝိသေသဘာဂိယစကားမပြောဘဲနဲ့သစ်ပင်ရိပ်ဝါပင်ရိပ်ကိုတွားပြီးတယောက်တည်းနေပြီးတော့စကားမပြောဘဲနဲ့သီလကိုထိမ့်တာအဲ့ဒါဝိသေသဘာဂိယသီလဆိုတယ်ကုဏဟာနာဘာဂိယသီလတဲ့သူကမြတ်ဝိသေသဘာဂိယသီလတဲ့သီသီဘာဂိယသီလရှိသေးသီသီဘာဂိယသီလကပရိတလုံးကိုကင်ပြီးတော့သီသီထိတာလေးသီသီသီသိပြီးတော့ဘာကိုရှုနေလဲပရိတလုံးကိုကြောက်ခနဲ့ချလိုက်ဂုံတော်ဒီစိတ်ဖရားဖြင့်ဖရားတလုံးနဲ့မြတ်စွာဘုရားမြတ်စွာဘုရားမြတ်စွာဘုရားမြတ်စွာဘုရားမြတ်စွာဘုရားမြတ်စွာဘုရားမြတ်စွာဘုရားမြတ်စွာထီတာလေးတိထီတာလေးတိထီတာလေးတိပရိတလုံးထီတာတိလိုက်ထီတာလေးတိလိုက်ထီတာလေးတိထီတိထီတိထီတိထီတိထီတိထီတာလေးပဲရှိတယ်အဲ့ဒါဘာတိလာလဲတဲ့ထီတိဘာဂိယတိလာတဲ့ခုနဝိသေသဘာဂိယတိလာတဲ့သူကမြတ်တယ်တိလာအချင်းနဲ့တူသလားတဲ့မတူပါဘူးခန္ဓာဘာဂိယတိလာတဲ့ဝိသေသဘာဂိယတိလာကမြတ်ဝိသေသဘာဂိယတိလာတဲ့သီသီဘာဂိယသီလကမြတ်သီသီဘာဂိယသီလတဲ့နိဗ္ဗိဏဘာဂိယသီလကမြတ်နိဗ္ဗိဏဘာဂိယသီလဆိုတာဖယားဟောထားတယ်228သွယ်သောသိက္ခာပုဂ္ဂိုလ်တဲ့သိသိစောက်လျှောက်ထားတဲ့သီလနိဗ္ဗိဏဘာဂိယအိန္ဒြိယသံဝရသီလအိန္ဒြိယသံဝရသီလဖယားဟောထားတာ228သွယ်သောသိက္ခာပုဂ္ဂိုလ်ဘယ်သီလမှနိုင်ကြလဲတဲ့တက္ကသိုလ်6ပေါက်ကအာယုံ6ပါးဟာဖြင့်မြတ်စီအိန္ဒြေနာအိန္ဒြေနှာခေါင်းအိန္ဒြေပါးစပ်အိန္ဒြေကိုယ်ပေါက်အိန္ဒြေမနောအိန္ဒြေအိန္ဒြိယသံဝရကိုနိုင်မဗျာသီလလုံနာအဲ့ဒါမှ228သောတိတ်ခါပုတ်လုံနေဗျာဒီလိုမှအသိမှမရှိပဲနဲ့ဘယ်ကလာလုံမှာတော့ဖယားဟောထားတဲ့တရားဦးဇင်းဟောတာဟုတ်ပါဘူး228သောတိတ်ခါပုတ်ဆိုတာတန်ခါတော့အရှင်မြတ်များအခုဦးဇင်းကူမထေကြီးတွေလေသာဆရာဘီးလင်းကလေသာဆရာတော်တို့အလူကြီးကဆရာတော်ကြီးတို့ဝါတော်40ကျော်ကြီးတွေဝါတော်30ကျော်ကြီးတွေမြင့်မှုကဆရာတော်ကြီးတွေအဲအဲ့တော့လာပြီးတော့ဥပဇင်ကူမှာအခုကျင့်ညာအထုတ်နေပါတယ်ဗျာအဲ့ဒီပုဂ္ဂိုလ်တို့ကြီးတွေကဟာဖယားဟောထားတဲ့တရားသီလအဲ228သွယ်သောသိက္ခာပုဒ်ဆိုတာဘယ်သိက္ခာဘယ်သိက္ခာဆိုတာဒီဆရာတော်ကြီးတွေကသုံးမဩဝါဒပေးလို့ဥပဇင်သိပါတယ်ဗျာဥပဇင်ကစာလို့မသိလို့အဲဒီဆရာတော်ကြီးတွေဟာဘီးလင်းမှာ၄သာဆရာတော်တဲ့အလုံးမှာလဲဆရာတော်ကြီးဝါတော်40ကျော်ကြီးပါပဲမြင်းမူကဆရာတော်ကြီးကလည်းပါတယ်ဝါတော်30ကျော်ပါပဲတဲ့အဲမြင်းမူမှာဆိုလို့ရှိရင်ပြစကိုင်းဒီဘက်မှာဆိုလို့ရှိရင်ဝိနည်းစရာခုံယုံဝိနည်းတို့ဆရာတော်ကြီးပါပဲဗျာအဲဆုံးဖြတ်တဲ့တရားဖြတ်တရားဆုံးဖြတ်တဲ့ပုဂ္ဂိုလ်ကြီးတွေပါပဲဗျာအဲ့ဒီပုဂ္ဂိုလ်ကြီးတွေကဥက္ကဋ္ဌဒီပုံကဒီလိုဆိုဒီလိုဆိုဝိနည်းတော်ကဒီလိုဆိုတော့သင်ကြားလေလာပြုလို့ဥပဇင်ဆရာအာနိသင်ခါနေပါတယ်ဗျာအဲ့ဒါကြောင့်မလို့ဒါလည်းအခုဆရာတော်သမတော်ကြီးတွေကသောဆုံးမဩဝါဒပေးလို့228တွယ်သောသိက္ခာပုဒ်ဟာဖြင့်ဖျားထားဖြစ်ခဲ့တဲ့ပညာတော်ဟာဖြင့်ဘယ်သီလမှနိုင်ကြလဲတဲ့အိန္ဒြိယသံဝရသီလမှနိုင်ပါတယ်ဗျာအိန္ဒြိယသံဝရသီလဆိုတာဘယ်သီလလဲတဲ့တက္ကသိုလ်6ပေါက်ကအာယု6ပါးဟာဖြင့် ထိမ့်သိမ့်စောက်ရှောက်ထားတဲ့သီလကပါလေတဲ့အသိထားတဲ့ပုဂ္ဂိုလ်အသိရှိတဲ့ပုဂ္ဂိုလ်နောက်ကြမှာစိတ်တွေကိုသီလလုံးပုံတွေကိုမဲ့ခင်ရှင်းပါကိုတရားကိုယ်တွေဟောမှာအဲ့တော့ဒကာရမပါဗျအဲ့ဒီဟာနာဘာဂိယသီလဝိသေသဘာဂိယသီလထိသိဘာဂိယသီလနိဗ္ဗိဒဘာဂိယသီလအဲ့ဒီနိဗ္ဗိဒဘာဂိယသီလကမှအမြတ်ဆုံးသီလနိဗ္ဗာန်သွားတယ်ကုဏသီလတွေကဘာလဲတဲ့မမြတ်ဘူးလားတဲ့မြတ်ပါတယ်လူပြေနတ်ပြေဗြဟ္မပြေဒါပဲသွားအဲ့ဒီသီလတွေကငဲဟာနာဘာဂိယသီလထိသိဘာဂိယသီလဝိသေသဘာဂိယသီလအဆုံးဆုံးဘဝဗြဟ္မ20အောက်တန်တရာဒါပဲသွားအဲ့ဒီသီလတွေကဘာကြောင့်လဲတဲ့သီသီဘာဂိယသီလကဗြဟ္မာ20သွားဝိသေသဘာဂိယသီလကနတ်ပြည်သွားအဲ့ဒီဟာဒီသီလတွေကဒီအကြောင်းဒီအကျိုးပဲရှိသိပြန်မှာနိဗ္ဗာန်သွားမလားတဲ့ဘယ်တော့မှမသွားဘူးတာမှစိတ်တွေပြောတာအဲ့ဒီတော့နိဗ္ဗိဏဘာဂိယသီလကမှနိဗ္ဗာန်သွားတယ်အဲ့ဒီတော့အကြောင်းတရားအကျိုးတရားတဲ့ဒကာဒကာမများညောတရားတဲ့အဲညောတရားဆိုတဲ့ဥစ္စာကဘယ်ဟာလဲတဲ့ညောတရားဆိုတာဗာလဲပရိစိတ်နေတာညောတရားဘယ်တော့မှနိဗ္ဗာန်မရတဲ့တရားညောနေတာပဲဘာကြောင့်လဲတဲ့အကြောင်းတရားအကျိုးတရားကုဏဟောလိုက်တယ်24နှစ်ရှိတဲ့အ낵ကဘယ်မှာစိတ်ကလေးကြာနေလဲဆိုလို့ဆိုရင်အဲတချို့ဗာအာကိုလဲအာကိုအာကိုထားတာကဘယ်အာကိုဘာနဲ့စကားပြောလဲဆိုတာကိုယ်စိတ်ကိုယ်စိတ်တချို့ဘာနဲ့စကားပြောလဲတဲ့နတ်တွေနဲ့စကားပြောနေဘယ်နတ်တွေနဲ့စကားပြောလဲတဲ့အောက်နဲ့တင်းနဲ့38မင်းနဲ့စကားပြောတယ်ပုပ်ပါကမေတော်ကြီးတင်းနဲ့စကားပြောတယ်မင်းကြီးမင်းလေးနဲ့စကားပြောတယ်မင်းကြီးမင်းလေးနဲ့စကားပြောနေတယ်အခုကတည်းကပြစ္ဆုတ်ပံကာလကမင်းကြီးမင်းလေးနဲ့စကားပြောရင်မင်းကြီးလေးအောက်မင်းကြီးလေးအောက်ကိုဝင်မယ်လားမှစကားပြောတာဒါပဲပြောတယ်နတ်ပြည်၆တပ်ကနတ်တွေနဲ့စကားပြောနိုင်တာမဟုတ်ဘူးကွယ်နဲ့မဟုတ်တဲ့မိစ္ဆာနတ်တွေဘာမှအကျိုးမပေးနိုင်တဲ့နတ်တွေကိုသွားပြီးတော့မိစ္ဆာနတ်တွေနဲ့စကားပြောနေအဲ့ဒီစကားပြောတာကိုစကားပြောတဲ့ရှိကိုဘယ်အလိအကျင့်ရှိတယ်တဲ့24နိုင်ရှိတဲ့အ낵ကဘာကိုအာစိန်ကံပြုတ်နေလဲဆိုတာအဲ့ဒီတော့ဖိုးသမားကလည်း24နိုင်ရှိတဲ့အ낵ကဖိုးနဲ့ပဲစကားပြောတယ်စိတ်ကလေးကဖိုးပါပဲပြုတ်ပုပ်ပပြီးမေတော်ကြီးကိုအာကိုနေတဲ့ပုဂ္ဂိုလ်ကပုပ်ပမေတော်ကိုစိတ်ကလေးကညှို့ထားတယ်မင်းကြီးမင်းလေးကိုကိုကိုွယ်တဲ့ပုဂ္ဂိုလ်ကလည်းမင်းကြီးမင်းလေးကိုညှို့ထားတယ်အဲအဲ့ဒီတော့စိတ်ကလေးပြောတာနော်နာအကြောင်းယူအကျိုးယူအကြောင်းနာအကျိုးကာလာသုံးပါဒီတိုင်းသွားတယ်အဲ့ဒီတော့စိတ်ကလေးက24နိုင်ရှိတဲ့အ낵ကဘယ်ဟာကိုအာကိုထားတယ်လေ။နာကြောင့်ယုံကျုံယုံကြောင့်နာကျုံလို့ဘုရားဟောထားတယ်။သေတာနည်းဆက်ဆက်ဘာနဲ့စကားပြောလဲတဲ့။အောက်မှာဘာဒီနဲ့စကားပြောနေလဲတဲ့။မင်းကြီးမင်းလေးနဲ့စကားပြောနေရင်မင်းကြီးမင်းလေးရှိသွားမယ်လားမှ။ဖိုးနဲ့စကားပြောရင်ဖိုးရှိသွားမယ်မှ။ဖိုးဆောက်ရမယ်မှ။သမီးနဲ့စကားပြောနေလို့ရှိရင်သမီးဆောက်ရမယ်မှ။သားနဲ့စကားပြောရင်သားဆောက်ရမယ်မှ။တိုက်ကြီးနဲ့စကားပြောနေရင်တိုက်ကြီးဆောက်ရမယ်မှ။ကားကြီးနဲ့စကားပြောနေရင်ကားကြီးနဲ့စကားပြောနေရင်ကားဆောက်ပါမယ်မှဘဲဒီကြက်တီနဲ့စကားပြောရင်ဘဲဒီကြက်တီဘဲဒီကြက်တီစီကိုရောက်သွားလိမ့်မယ်မှနွားနဲ့စကားပြောနေရင်နွားနဲ့နွားဖြစ်လိမ့်မယ်မှအဲ့ဒီတော့ကိုအကြောင်းနဲ့ကိုအကျိုးပဲကိုစကားပြောတာကဘဲနဲ့စကားပြောလဲတရားသူကြီးကြီးကြတော့ဘဲစကားပြောနေလဲတဲ့တရားကြီးစစ်နေတာပဲအဲစိတ်သာချဝိလုံနေကြပြန်တော့လဲတဲ့ဘာလဲနေတဲ့လွတ်ဖို့လောက်နဲ့ခေါင်ကျဖို့လောက်ပဲဒါပဲလဲနေတဲ့စိတ်သာချအကြောင်းတရားအကျိုးတရား24နာရီရှိတဲ့အ낵ကဒီစိတ်ပဲဘယ်အမှုကံတိုင်းငွေရဘလောက်ရမယ်ဆိုတဲ့ဥစ္စာလောဘတတ်မဲ့နေစိတ်တွေကဘယ်ညှို့တယ်လဲလောဘတတ်မဲ့လောဘဆိုတာဘာလဲပိတ်တာပိတ်တာပိတ်တာစိတ်တွေအဲ့ဒါတရားသူကြီးတွေလည်းလိမ့်ကြမယ်အဲ့ဒါတနေ့ကိုရှင်မယင်ကြီးတွေလည်းအတိတ်ကလာတော့အုတ်ချုပ်နေတဲ့တိုက်ပြည်ကြီးအုတ်ချုပ်နေတဲ့မင်းလုံနေတဲ့ရှင်မယင်ကြီးတွေလည်း24နာရီရှိတဲ့အကတိုင်းပြည်ကြီးပဲဒါပဲတတိယနေအဲတတိယနေလည်းအဲဒါပဲ तू อ่ะစိတ်ကဒီဟာ24နာရီရှိတဲ့တိုက်ကြီးကြီးကို तू อ่ะဒါပဲလို့လားဘယ်ဆောက်ရမလဲတဲ့အဲဝေမာတိကပိဋ္ဌာယီတော့ဖြစ်တော့မှာပဲဗျာမိစ္ဆာနတ်တွေဖြစ်မယ်အဲ့တော့24နာရီရှိတဲ့အ낵ကစိတ်ကလေးဟာငါတို့စိတ်ကလေးတွေဖြစ်နေတဲ့ဥစ္စာဘယ်မှာနံလေးညှို့ထားလဲဆိုတဲ့ဥစ္စာတရားသူကြီးကလည်း24နာရီရှိတဲ့အ낵ကအဲမနဲ့မိုးနဲ့လာတဲ့ဆိုတဲ့ကတရားသူကြီးယုံကိုနံလေးငါသွားတော့မယ်ဆိုနံလေးကညှို့တယ်ယုံကြည်ကသွားတာပဲနာညွှတ်လိုက်တဲ့နာလေးကအကြောင်းတရားယုံကြည်ကသွားတာကအကျိုးတရားထိုင်နေပြီးတရားစင်နေတာကနာကအကျိုးကိုခံစားနေတဲ့နာအကြောင်းယူအကျိုးယုတ်ကအကြောင်းနာကအကျိုးကာလာသုံးပါဒီလိုက်သွားအဲ့တော့24နာရီရှိတဲ့အ낵ကဈေးဆိုင်ထိုင်ရောက်နေတဲ့ပုဂ္ဂိုလ်ကလည်းယုံနာကိုပြင်းပြင်းယုံနာကိုသိရင်သိ ပညာပရမကိုကွဲရင်ကွဲနာယုတ်ကိုသိရင်သိမသိလို့ရှိလို့ရှိရင်ပြမနဲ့မိုးလင်းလာဆိုလို့ရှိရင်ထမင်းတော်ထမင်းကြိုက်ကလေးနဲ့ဆိုင်သွားတာပဲနန်လေးကငါဆိုင်သွားရအောင်မယ်ဆိုမိုးလင်းလာတဲ့ကအဒီစိတ်ပဲရှိတယ်အဲဒီစိတ်ရှိတာဘယ်သွားမလဲတဲ့ဒီစိတ်ဖြစ်နေတော့နန်ကကွာချင်တယ်ဆိုတဲ့စိတ်ကလေးဖြစ်ပေါ်လာတော့ယုံကြည်ရသွားယုံကြည်ရသွားတာကဘာလဲအကျိုးတရားနန်လေးကစစ်ဆော်ပေးတာကအကြောင်းတရားနန်လေးကစစ်ဆော်ပေးတာကအကြောင်းတရားကနေပြီးယုံကြည်ရသွားတာအကျိုးတရားသေးဆိုင်ဆိုင်ရောက်နေတာကနာအကျိုးဒုက္ခစားနေ။အဲနာကြောင့်ယုတ်ကျုတ်ယုတ်ကြောင့်နာအကျိုးကာလာသုံးမှာဒီတိုင်းသွားတယ်။အဲ့ဒါကြောင့်မလို့ပြင်းညက်သွားရတတ်သက်ပါပါတယ်လို့။အဲ့ဒီတော့သာသနာကြီးမေးတဲ့အချိန်ခါမှာတရားဓမ္မများနာညွတ်ရယုတ်စာတိဖြစ်ကြပါလိမ့်မယ်လို့အကြောင်းတရားအကျိုးတရားဖြစ်မှာစိတ်တွေကိုသိရင်သိမသိတဲ့ပုဂ္ဂိုလ်မှန်လည်းများကတော့အကြောင်းအကျိုးမှမမြင်တဲ့ပုဂ္ဂိုလ်သစ္စာလေးပါတရားတော်များကြည့်မှမရတဲ့ပုဂ္ဂိုလ်ရေစုံမြော့ပြီးဆုံးလုံးမြုပ်ကြပါလိမ့်မယ်လို့။ဘာကြောင့်လဲတဲ့။သိမှမသိပဲကိုစိတ်မှမသိပဲကိုအဲ့ဒါပါလေတဲ့စိတ်ကိုမသိလို့ရက်ခင်းရမှာအဲ့ဒါကြောင့်မို့ဒကာမကြီးတို့ဒကာကြီးတို့သာသနာကြီးနဲ့မှီတဲ့အချိန်ကကြိုးစားပြီးအထုတ်ကြပါလို့ဥပဇင်းကအလုတ်သမားမို့လို့အလုတ်သမားမို့လို့အလုတ်သမားဘာလို့ပြောတာအဲ့တော့ဒီတိုင်းနေကြမယ်ဆိုလို့ရှိရင်သာသနာဘာကလုတ်တဲ့လုပ်ငန်းစီနဲ့နေကြမယ်ဆိုလို့ရှိရင်ပြန်ဒါနာလေးနဲ့တင့်တိမ်မယ်သွားပြီးတော့သီလလေးနဲ့ဆောက်တည်ထားတဲ့သီလလေးနဲ့တင့်တိမ်မယ်ဒီလိုတင့်တိမ်နေမယ်ဆိုလို့ရှိရင်ပြန်ဒကာဒကာမများရင်းစုံမျောကြတော့မယ်ဘာကြောင့်လဲအပေကြတော့မယ်အနုမြတ်စွာဘုရားလက်ထက်ကပရိနိဗ္ဗာန်ပြုသွားပြီးတော့လှူလိုက်တဲ့ဒါနကုသိုလ်ကံညာမြတ်စွာဘုရားလက်ထက်အာသာသနာဇီးတွေအတွက်မှာအဲလှူလိုက်တာသီးဓမ္မသောကမင်းကြီးလောက်လှူတဲ့ပုဂ္ဂိုလ်ရှိပါဦးမလားသီးဓမ္မသောကမင်းကြီးကလှူလိုက်တဲ့ဥစ္စာဇီးဒီပေါင်း800000တောင်းရေကောင်ပေါင်း800000တောင်းကိဋ္တိမသားတွေတဲ့သားတွေသမီးတွေအကအကုန်လုံးသားတွေရှင်ပြုတ်တာပဲအကုန်လုံးဒီလိုပေါင်း7000လေးတောင်ရေကောင်ပေါင်း7000လေးတောင်တခါတဲ့9ရက်9လီတခါတဲ့သမီး6စီလှူတဲ့အလိုအခုပုံကိုယ်တွေဒီလောက်လှူနိုင်ပါဦးမလားဒီလှူတဲ့ပုံကိုယ်တွေကြတော့ယုံနာမမြင်ယုံနာမသိပညာပရမမကွဲဒိဋ္ဌိမပြုတ်တော့မိစ္ဆာဒိဋ္ဌိကြီးဖြစ်ပြီးတော့အပေလေးပါရှင်ပြီးစပိတ်ကြီးဖြစ်ရတယ်ပိတ္တကြီးဖြစ်ရတယ်စိတ်ကိုမသိတော့အဲ့ဒီတော့ဒီဒကာဒကမများလည်းပဲထွန်းဤသူသွားပဲမိစ္ဆာဒိဋ္ဌိအသိအမြင်လောက်အောင်လောက်ကြမလုတ်လို့ရှိရင်ပြန်နာညွတ်ရရုပ်စာတိဖြစ်ကြလိမ့်မယ်ကိုသွားရပြညတ်ကဘယ်လိုထွက်ထားသလဲတဲ့အထဲဆိုင်ဆိုအထဲပိုင်ရှင်ဖြစ်လိမ့်မယ်အဲဆက်ပိုင်ရှင်ဆိုဆက်ပိုင်ရှင်ဖြစ်လိမ့်မယ်ရွှေဆိုင်ပိုင်ရှင်ဆိုရွှေဆိုင်ပိုင်ရှင်ဆိုဝေမာတိကပိတ္တာတွေတော့ဖြစ်လိမ့်မယ်စောင့်ရတယ်အဲ့ဒါဘာလဲတဲ့နာအကြောင်းရုပ်အကျိုးရုပ်အကြောင်းနာအကျိုးအဲအကြောင်းအကျိုးဖြစ်နေတာမသိဘူးအဲ့ဒီတော့ဒကာဒကာများအလောက်ကလုံမှရပါလိမ့်မယ်လို့လုံကြပါလို့ဥပဇင်းကတိုက်တွန်းပါတယ်မလုံခဲနဲ့တော့မနေကြနဲ့လုံရင်လုံမလုံလို့ချင်းရင်စုံစုံမြုပ်လိမ့်မယ်လူသသိမ့်စီတယ်လို့လူတယောက်ဖြစ်ဘူးဘာကြောင့်လဲတဲ့ယုံနာမမြင်လို့ယုံနာမသိလို့သိထားတာကဘာအသိတွေသိထားလဲတဲ့ပညာတွေသိထားလို့ပညာမဟုတ်လို့အဲ့တော့ပညာသိကနေပြီးတော့တရားဓမ္မများပညာသိကြောင်းကြပါလို့အသိလေးတွေကြောင်းကြပါလို့ဒါကြောင့်အကျင့်နဲ့ဝင်ကြပါလို့ဒီသာသနာကြီးမှီတဲ့အချိန်ခါမှာသမထဝိပဿနာတရားကျင့်ကြအားထုတ်လိုက်လို့ရှိရအသိအမှန်နေအမှန်မြင်အမှန်သိတဲ့တရားတွေတွေ့လာပါလိမ့်မယ်လို့ဘာကြောင့်မလို့လဲအဲ့ဒီတော့အသိဒီနော်အဲ့ဒီတော့ဥပဇင်းလဲကျင့်လာတဲ့တရားမလို့စိတ်တွေကိုပြောပြအဲ့ဒီတော့ဒကာဒကမများဟာဖြင့်အခုခုနတုန်းကခေါ်လိုက်တဲ့အကြောင်းတရားအကျိုးတရားဟာဖြင့်အပေတရားအပေကိုမလွတ်တဲ့တရားတွေကိုဟောရတယ်အဲအခုဒကာဒကမများဖယားကဟောထားတယ်ပညာပရမတ်နှစ်ခုရှိတယ်ဓာတုဇေတိရဲ့ပရိဘောဂဇေတိရဲ့ဥဋ္ဌိတဇေတိဓမ္မဇေတိတဲ့ဇေတိ၄ပါးရှိပရမတ်မှလည်းရှိတယ်ဓာတုဇေတိပရိဘောဂဇေတိဥဋ္ဌိတဇေတိဓမ္မဇေတိဇေတိ၄ပါးရှိဇေတိ၄ပါးရှိတော့ပညာမှလည်းမရှိဘူးလားသမုဒ္ဓိသစ္စာနဲ့ကဓာတုဇေတိဆိုတာဘယ်ဇေတိလဲပညာပရမတ်ကိုဒါကြောင့်မလို့ဖယားကကံကတာသိရဲ့လားလို့မေးတာကံကတာဘယ်လိုလဲသမုဒ္ဓိသစ္စာနေမြေကဓာတုစေတီကဘယ်လိုပရိဘောဂစေတီကဘယ်လိုဥဋ္ဌိတစေတီကဘယ်လိုဓမ္မစေတီကဘယ်လိုသမုဒိသစ္စာနယ်ကနေမြေကပရမတ်သစ္စာနေမြေကဓာတုစေတီရဲ့ပရိဘောဂစေတီရဲ့ဥဋ္ဌိတစေတီရဲ့ဓမ္မစေတီစေတီ၄ပါးရှိတယ်ကံကတ္တအဲကံကတ္တဆိုတော့သမုဒိသစ္စာနေမြေကစေတီကဘယ်စေတီလဲသီလမဲ့ခင်သမာဓိမဲ့ခင်ပညာမဲ့ခင်သီလလုံးပုံတမာတိလုံးပုံပညာလုံးပုံကိုတခါတည်းကိုဟောခြင်းလို့စိတ်တွေဟောခြင်းလို့ဒီဇေဒီတွေကိုပြောတာပါဗျာမရနဲ့အဲ့ဒါသ သမုဒိသစ္စာနေမြေကဇေဒီကားတဲ့ဘယ်ဇေဒီလဲလို့အဲ့ဒီဇေဒီကိုလည်း क्वे ရပရမတ်ဇေဒီ क्वे ရင်တော့ဘယ်ပြောကောင်းမလဲသမုဒိသစ္စာနေမြေကဇေဒီကပါလေတဲ့ဓာတုဇေဒီဆိုတာပါလေတဲ့မြတ်စွာဘုရားကိုတော်မြတ်ကြီးဓာတ်တော်တွေတိဆောက်ကိုးကွယ်ထားတာအဲ့ဒါဓာတုဇေဒီခေါ်တယ်ဓာတ်တော်တွေဓာတ်တော်တွေဘယင်းနေပါပြုတ်သွားတော့မဲတေဇောတလောင်ပြီးတော့ဓာတ်တော်တွေကျန်းနေအဲ့ဓာတ်တော်တွေဓာတုဇေဒီခေါ်တယ်အဲ့ဒါဓာတ်တွေမြတ်စွာဘုရားဓာတ်တော်တွေအဲ့ဒါဓာတုဇေဒီခေါ်တယ်ဒီဓာတ်တော်တွေကဘာလဲပြည့်ညတ်နေပါဓာတုဇေဒီလောကီနယ်ကဒါကိုးကွယ်ရမကိုးကွယ်နဲ့တော့မဖြစ်ဘူးကိုးကွယ်ရမယ်ပရမတ်သစ္စာနဲ့မရောက်သေးဘူးကိုးကွယ်ရဓာတုဇေဒီဆိုတာဘာလဲတဲ့ဘုရားဤဓာတ်တော်တွေယဟန္တာများဓာတ်တော်တွေရှင်ပစ္စေကဓာတ်တော်တွေအက္ခသောကမဟာသောကရှင်သာယပုတ်တရားရှင်မောက္ကလံတို့ဓာတ်တော်တွေအဲ့ဒီဓာတ်တော်တွေတိဆောက်နိဗ္ဗာန်ကူးသွားတဲ့ပုဂ္ဂိုလ်တွေဓာတ်တော်တွေတိဆောက်ကိုးကွယ်တာဓာတုဇေဒီပရိဘောဂဇေဒီဆိုတာဘာလဲတဲ့ပရိဘောဂဇေဒီဆိုတာဘာလဲမြတ်စွာဘုရားဤတောင်မွေးတော်ရေသနုတ်တော်သိမ့်ချစ်တော်စွဲတော်ဆံတော်အံတော်အဲဒါဒီအဲ့ဒါဒီစုပေါင်းပြီးတော့ဇေဒီဘုရားကြီးတိဆောက်ကိုယ်ဝယ်တာဘာလဲတဲ့ပရိဘောဂဇေဒီခေါ်တယ်အဲ့ဒါအဲ့ဒါစုပေါင်းပြီးတော့ဘုရားဤပရိဘောဂဤတောင်မွေးတော်သင်္ကားဧကတိသင်္ပိုင်ဒုက္ခမခေါ်တလို့မခေါ်တလို့အဲရေသနုတ်တော်တောင်မွေးတော်တင်းချစ်တော်ဇွဲတော်ဆန်းတော်အန်တော်မြတ်ရိုးတော်ပေါင်ရိုးတော်ပေါ့ဗျာလက်ရိုးတော်ဒီအရိုးတွေပေါ့အဲ့ဒီဖရာဤအသောဆောင်တွေစူပေါင်းပြီးတော့တဲ့ဇေဒီဖရာကြီးတိဆောက်ကိုးကွယ်တာအဲ့ဒါပရိဘောဂဇေဒီခေါ်တယ်အဲ့ဒါမြတ်စွာဘုရားဒါပြည့်ညတ်ဇေဒီခေါ်တယ်အဲ့ဒါပရိဘောဂဇေဒီအဲဩဒိဋ္ဌဇေဒီတဲ့ဩဒိဋ္ဌဇေဒီဆိုတော့ဘယ်ဇေဒီလဲအခုဒီဓမ္မယုံထဲမှာကြီးစင်းလူကြီးလားရွှေစင်းလူကြီးလားမပြောတတ်ပါဘူးအဲ့ဒါဖရာဤကိုစားကိုရည်မှန်းထားတာအဲ့ဒါဩဒိဋ္ဌဇေဒီခေါ်တယ်ဒါပြည့်ညတ်ဇေဒီတမုဒိသစ္စာနယ်မြေကဇေဒီ၃ပါဩဒိဋ္ဌဇေဒီဆိုတာကအခုရုပ်ပွားတော်ကြီးဖရာဤရုပ်ပွားတော်စင်းလူတော်ကြီးရုပ်ပွားထုတ်တာအဲ့ဒါဖရာကိုစားဆိုပြီးတော့ရည်မှန်းပြီးတော့ကိုးခွေတာအဲ့ဒါဩဒိတဇေဒီခေါ်တယ်အဲ့ဒါသမုဒိသစ္စာနဲ့ကဓမ္မဇေဒီဆိုတာပဲဇေဒီလဲတဲ့အခုဖရာနှုတ်ကပတော်တွေကိုထားတက်ခဲ့တဲ့ပိဋက၃ပုံဓမ္မခန္ဓာ7000လေးတောင်ပိဋကပေါင်း7000လေးတောင်ထားတက်ခဲ့တဲ့ဥစ္စာအဲ့ဒါပါလေတဲ့ဓမ္မဇေဒီခေါ်တယ်အဲ့ဒါပြည့်ညတ်တယ်သမုဒိသစ္စာနဲ့ကဒီဇေဒီပဲစီဒီဇေဒီပဲကိုးခွေကြရမယ်ကုသိုလ်ရအောင်ကာလုတ်ကိုလုံးကြဖရာရှိခိုးကြပရိဘောဂဇေဒီကိုရှိခိုးကြဩဒိဋ္ဌဇေဒီကိုရှိခိုးကြဓမ္မဇေဒီကိုရှိခိုးကြဓာတုဇေဒီကိုရှိခိုးကြကံရအောင်ကံရအောင်နိဗ္ဗာန်ရမလားပေတော့မှမရဘူးကံမရကုသိုလ်တွေရပေတော့မှမရဘူးအဲ့ဒါပါလေတဲ့သမုဒိသစ္စာနဲ့ကကံတရားတွေအဲ့တော့ကာလုတ်တွေဒီစိတ်တွေကသမုဒိသစ္စာနယ်မြေကနေပြီးပရမသစ္စာနယ်မြေကူးလို့ရှိရင်တော့ဒါတွေမရှိတော့ဘူး။ဘာလဲတဲ့သမုဒိသစ္စာနယ်မြေကပုဂ္ဂိုလ်တွေဓမ္မဒါနယ်ကပုဂ္ဂိုလ်တွေဒါတွေကြက်ကြက်လုံးကြ။ဖရာကိုအာကြီးရှိခိုးကံပေါ်တဲ့အချိန်ကအကျိုးပေးမှာကို။အဲဒီတော့ဓာတုဇေဒီကိုကိုယ်ခွဲ။အဲပရိဘောဂဇေဒီကိုကိုယ်ခွဲ။ဩဒိဋ္ဌဇေဒီကိုကိုယ်ခွဲ။ဓမ္မဇေဒီကိုကိုယ်ခွဲ။အဲ့ဒီဓာတုဇေဒီဆိုတာကပညာဇေဒီဆိုတာကမြတ်စွာဘုရားဤဓာတ်တော်ရင်ဒီဆောက်ကိုွယ်တာဓာတုဇေဒီဖရာဤရေသနုတ်တော်တင်ကျစ်တော်စွဲတော်ဆန်တော်အာတော်ဓာတ်တွေကိုစုပေါင်းပြီးတော့ဇေဒီကြီးဒီဆောက်ကိုွယ်တာကပရိဘောဂဇေဒီအဲ့ဒါတွေကိုွယ်တာကုသိုလ်ရတယ်ကုန်းရှိခိုးတာကုသိုလ်ရတယ်ရှိခိုးတာကြောက်စင်းလူဖရာကြီးကုန်းရှိခိုးတာကုသိုလ်ရတယ်အဲ့တော့ဓမ္မဇေဒီဆိုတာဘာလဲတဲ့မြတ်စွာဘုရားဤဓမ္မခန္ဓာ7000လေးတောင်ပေစာပေါင်း7000လေးတောင်ထားတခဲ့တဲ့ပိဋက၃ပုံကိုအဲ့ဒါဓမ္မစီကြီးခေါ်တယ်ပြည့်ညတ်စီကြီးအဲ့ဒါတွေကိုကိုးကွယ်ကုသိုလ်ရတယ်အဲ့တော့သမုဒိသစ္စာနေမြေကမလွတ်တဲ့ပုဂ္ဂိုလ်ဓာရီကြက်ကြက်လုံးမြတ်စွာဘုရားအဲပရိဘောဂဇေဒီရွှေကုံဘုရားကြီးကိုသွားခိုးဟောဒီထဲကကြောက်စင်းသူဘုရားကြီးကိုဓာကြီးတွေကိုဩဒိဋ္ဌဇေဒီဩဒိဋ္ဌဇေဒီကိုရှစ်ခိုးဓမ္မဇေဒီကိုရှစ်ခိုးဓာတုဇေဒီကိုရှစ်ခိုးကုသိုလ်တွေရမယ် မခိုးရင်ဆုံးလုံးမြုပ်သွားမယ်လောက်ကြရလိမ့်မယ်ဒီကံလုတ်တွေကိုကံလုတ်ကနေပြီးတော့ညာလုတ်ကိုကူးလို့ရှိရင်တော့ကောင်းတာပေါ့ဗျအဲ့ဒီတော့တချို့ပြောနေပြောတာရှိတယ်ဒီကံလုတ်တွေကဒါတွေကကံနေပါကွာဒါတွေကလုတ်ဖို့မလုပ်ပါဘူးပနာပရမလည်းမရောက်ပဲနဲ့ဘယ်လိုပြောလဲဒါတွေကဘာလဲကျွတ်လန်းပါလားဒါတွေသမုဒ္ဓိကိစ္စနဲ့ကဒီအလုတ်ကိုမှမလုပ်ရင်ဒီမဲ့လူရနဲ့ရမပေါ်တော့ဘူးမဖြစ်တော့ဘူးအဲ့ဒါကြက်ကြက်လုတ်ကြကံတရားတွေကိုလုတ်ရပါအဲ့ဒါဒီကံတရားတွေလက်လွတ်နိုင်တာကဘယ်လိုလက်လွတ်ပါလဲဥပမာဘာနဲ့တူလဲတဲ့ပင်လေထဲမှာစခါတဲ့သင်္ဘောစီးသွားတော့သင်္ဘောကြီးနဲ့ရောသင်္ဘောကြီးနဲ့တော့တရားဓမ္မများသင်္သေးကောင်ပုတ်ကြီးတစ်ကောင်တွေ့သင်္သေးကောင်ပုတ်တဲ့အပုတ်ကြီးကိုသင်္ဘောကနဲ့တော့တွေ့စရာတာတွေ့စရာမရှိမရှိတော့သင်္သေးကောင်ပုတ်ကြီးကလည်းပုတ်ဆော်ကလည်းအနန္တနဲ့အနန္တတော့တရားဓမ္မများသင်္သေးကောင်ပုတ်ကြီးပုတ်ဆော်နိုင်တယ်လို့တက်မရှိပဲမနေနဲ့တက်စီလိုက်ပြီဆိုလို့ရှိရင်ဖြင့်ပင်လေတဲ့ကိုပျော်ပြီးတော့မနေနဲ့စင်စေကောင်ပုတ်ကြီးနဲ့တခါတက်စီပြီးတော့ပင်လေတဲ့ကိုလေညင်းလေးခါမနေနဲ့လေညင်းလေးခါနေပြီဆိုရင်စင်စေကောင်ပုတ်ကြီးကတော်တော်ကြာကြတော့ပုတ်ပွားပြီးတော့အယိုးငါးစားပါများလာတော့တော်ကြပျော်ကြပြီးမြုပ်သွားမယ်သေရောအဲ့ဒီတော့စင်စေကောင်ပုတ်ကြီးပုတ်စော်နံပေတဲ့တဲ့လက်တစ်ဖက်ကနေပြီးစင်စေကောင်ပုတ်ကိုမိမိရရဖက်ပြီးတော့တခါလက်တစ်ဖက်ကနေပြီးတော့ကမ်းပါရောက်အောင်အရက်ရက်တော့ကမ်းပါရောက်ပြီဆိုတော့ပုတ်စော်နာနေလို့ဒီစင်စီကောင်ကြီးကချိနဲ့ကလှုပ်ထိုးတော့ကိုယ်ကရောက်သွားပြီမသေးတော့ဘူးဘာကြောင့်လဲတဲ့တချို့ပြောနေပြောတာရှိတယ်ကံလှုပ်တယ်ပါကွာဒါတွေကဘာမှမဟုတ်ပါဘူးလို့ဆိုဝိပဿနာတရားမကျင့်တဲ့ပုဂ္ဂိုလ်ကံလှုပ်ကိုကြက်ကြက်လှုပ်ကံလှုပ်မှမလှုပ်လို့ရှိရင်အဲမပေါ်တော့ဘူးလားမှတ်တော့စုံးစုံးကိုမြဲရောဗျာဘာကံလှုပ်ကိုလှုပ်အဲ့တော့ကံလှုပ်ကညာလှုပ်ကိုရင်တော့ဟုတ်တာပေါ့အဲ့တော့ကာလုတ်ကနေပြီးညာစခန်းကိုကူးကြအောင်ဆိုရဘာကြောင့်လဲတဲ့အခုဟောလိုက်တာကဘာလဲတဲ့သမုဒ္ဓိသစ္စာနယ်ကဇေဒီ၄ပါးကိုဟောတာပရမတ်သစ္စာနယ်ကဇေဒီ၄ပါးကိုဟောအောင်ပဲပရမတ်သစ္စာနယ်ကဇေဒီ၄ပါးကမြင်ကောင်းတဲ့တရားမျိုးမဟုတ်ဘူးမမြင်ကောင်းတဲ့တရားပရမတ်ဇေဒီဆိုတာဘာလဲတဲ့အဲ့တော့ဥပဇင်းဟာအတိတ်ကာလတုန်းကတရားဓမ္မများနှစ်ကျော်ကျော်တော့နှစ်နှစ်ကျော်ကျော်သုံးနှစ်လောက်ရှိပြီအခုကယဟန်ဝါနဲ့6ဝါရ6ဝါရတော့အခုသုံးနှစ်ကျော်သွားပြီပေါ့လေဟင်္ဒရမြို့ကြီးကိုသွားပြီးတော့ဓမ္မယုံကြီးတရားဟောတရားဟောတဲ့အချိန်ခါကျတော့ပရိယကျွန့်ကြေတဲ့ဥပဇင်းရဲ့ဒဂါကြီးဩအခုအိမ်တော်ပရိဘောဂဆိုတဲ့ဒဂါကြီးရှိတဲ့ဥပါတဲ့ဒဂမကြီးအဲဒဂမကြီးနဲ့ဒဂမကြီးနာမည်တော်မိတ်နဲ့ဥပဇင်းရဲ့ဒဂါကြီးပါပဲတော်ကျော့တဲ့အဲ့ဒီဒဂမကြီးတွေကပြန်ဆောင်ပြီးတော့ဒဂါမကြီးဒဂါကြီးပြန်ဆောင်သွားလို့ဥပဇင်းကလည်းဟင်္ဒရမျိုးကြီးကိုလိုက်ပြီးတော့တရားဟောတရားဟောတော့အဲ့ဒီဒဂါကြီးဥပါရဲ့ဒဂမကြီးကလေဒီဆရာတော်ဘုရားကြီးရဲ့တပည့်ကိုစာကလည်းအနန္တစာအတန်တတ်တော့ဥပဇင်းကလည်းနောက်ကသံဃာကဘလောက်ပါသွားလဲဆို10ပါးပါသွား10ပါးပါသွားတော့တရားဟောပြီးတဲ့အချိန်ခါကျတော့မနဲ့မိုးလင်းတဲ့အချိန်ခါကျတော့အရှင်ဘုရားဈေးညံဒီပါဠိလျှောက်တော့ငါးမျက်နှာဘုရားကြီးထဲမှာလျှောက်ပြီးတော့တခါတည်းလှဲ့ဈေးညံလျှောက်ဈေးညံလျှောက်တော့နောက်ကပုံကိုယ်တွေအကြည့်ဒီပုံကဘုရားလည်းဝဲမရှိဝဲမခိုးပါလားဘုရားလည်းဝဲမချဘူးတဲ့ဒီပုံကဟာတဲ့ဒီလိုပြောတယ်အဲ့ဒီတော့ဒဂမကြီးဥပါရဲ့အမကသူများကပြောတယ်ကြတော့ကိုတော့တော်တော့ပြင်လာတဲ့ကိုတော့ကဘုရားလည်းဥမတိုက်ပါလားတဲ့ဝဲမချပါလားတဲ့ဒီလိုအဲ့ဒီတော့အဲ့ဒီဒဂမကြီးကလည်းစာတက်တာကိုလဲပြီးဆရာတော်ဘုရားကြီးတပည့်အနန္တစာတက်တယ်ဒီဒဂမကြီးကအဲ့တော့ဥပဇင်းကိုတက်လာတဲ့အချိန်ခါကျတော့နေကင်း၃နာရီလောက်ကျတော့ဥပဇင်းမေးတယ်အရှင်ဘုရားတဲ့မြတ်စွာဘုရားကိုဥတိုက်ပါလေလားတဲ့ဟာဒကမကြီးဘယ်နဲ့လဲဥမတိုက်ဖဲနေပါမလားဒကမကြီးကဥတိုက်ချာကတော့ဥပဇင်းကတော့တကယ်ပညာဇေဒီကိုတော့ဥမတိုက်ဘူးဒကမကြီးပရမတ်ဇေဒီကိုတော့ဥတိုက်တယ်ဒကမကြီးပညာပရမတ်ရှိတယ်မဟုတ်လားဒကမကြီးရှိပါတယ်ဘုရားအဲ့တော့ခုနဟောလိုက်တဲ့ဥစ္စာဒကမကြီးကိုပြန်ပြီးတော့ပညာစီဒီ၄ပါးကိုဟောလိုက်ပရမတ်စီဆိုတဲ့ပုံကိုကြပရမတ်စီဒီကိုတခါပြန်ဟောတယ်ဥပဇင်းကဒကမကြီးပရမတ်စီဒီဆိုတာမြင်ကောင်းတဲ့တရားမဟုတ်ဘူးဒကမကြီးအဲ့တော့ပရမတ်စီဒီဆိုတာဓာတုစီဒီရဲ့ဓမ္မစီဒီဓာတုစီဒီရဲ့ပရိဘောဂစီဒီရဲ့ဩဋ္ဌိတစီဒီရဲ့ဓမ္မစီဒီရဲ့ပရမတ်စီဒီစီတယ်ဒကမကြီးဘယ်လိုပါလဲဖရာဒကမကြီးနာအကြောင်းရုပ်အကျိုးရုပ်အကြောင်းနာအကျိုးရှိတယ်မဟုတ်လားမှန်တော့ပါဗျာအဲ့ဒီတော့နံလေးကကြည့်ကျင်လို့ရုပ်ကြီးကကြည့်တာဒကမကြီးနံလေးကမကြည့်ကျင်တော့ဘူးဒကမကြီး နန်လေးကကြီးကျင်တဲ့စိတ်မရှိတော့ယုံကြည်ကမကြည်တော့ဘူးတမကြီးနန်လေးကနားမထောင်ကျင်တော့ယုံကြည်ကနားမထောင်နန်လေးကမနားကျင်တော့ယုံကြည်ကမနားဘူးနန်လေးကမစားကျင်တော့ယုံကြည်ကမစားဘူးနန်လေးကမထိကျင်တော့ယုံကြည်ကမထိဘူးနန်လေးကမသိကျင်တော့ယုံကြည်ကမသိဘူးတမကြီးမှန်လားပါဗျာအဲတကား6ပေါက်ကအာယု6ပေါက်ဟာဖြင့်နန်ကမကြည်ကျင်တော့ယုံကြည်ကမကြည်တော့မျက်စိက3စိတ်သွားတယ်တမကြီးမျက်စိတကားနားတကားနှာခေါင်းတကားဗစတကားကိုယ်တကားမနှောတကားတကား6ပေါက်ကအာယုံ6ပါးဟာဖြင့်တက္ကမကြီးဓာတ်မျက်စိပေါက်ကလည်းကြီးကျင်တဲ့စိတ်တော့မျက်စိကလည်းမကြည့်တော့ဘူးမှိတ်ထားပြီတက္ကမကြီးကမျက်စိဓာတ်ကလည်းတည်သွားပြီတက္ကမကြီးကမျက်စိဓာတ်ကနားဓာတ်ကနှာထောင်နှာခေါင်းဓာတ်ကပါးစပ်ဓာတ်ကကိုယ်ဓာတ်ကမနောဓာတ်ကဓာတ်6ပါးတည်သွားပြီအဲ့ဒီဟာဘာလဲဓာတ်6ပါးကြီးကျင်တဲ့ဆိုတဲ့စိတ်ကလေးမဖြစ်တော့မကြည့်တော့ဘူးမျက်စိကမကြည့်တော့ဘူးနားထောင်ញင်တဲ့ဆိုတဲ့စိတ်ကလေးမဖြစ်တော့နားမထောင်တော့ဘူးနားញင်တဲ့ဆိုတဲ့စိတ်ကလေးမဖြစ်တော့မနားတော့ဘူးစားញင်တဲ့ဆိုတဲ့စိတ်ကလေးမဖြစ်တော့မစားတော့ဘူးထိញင်တဲ့ဆိုတဲ့စိတ်ကလေးမဖြစ်တော့မထိတော့ဘူးသိញင်တဲ့ဆိုတဲ့စိတ်ကလေးမရှိတော့မသိတော့ဘူးအဲ့ဒါဓာတ်၆ပါးတည်တော့ဓာတုစီကြီးခေါ်တယ်ပရမတ်တည်းသဘောတည်းသဘောတည်းမရှိញင်တဲ့စိတ်မသိញင်တဲ့စိတ်မနားញင်တဲ့စိတ်မကြားញင်တဲ့စိတ်မစားញင်တဲ့စိတ်မထိញင်တဲ့စိတ်မသိញင်တဲ့စိတ်စကား6ပေါက်ကအာယုံ6ပါးဓာတ်6ပါးတည်သွားတဲ့ဥစ္စာကိုဓာတုဇေတီဆိုတဲ့ဥစ္စာမြင်ကောင်းသလားဓမ္မကြီးကမြင်ကောင်းမှုတဲ့မသိကောင်းပါဘူးဗျာအဲ့ဒါဘာခေါ်လဲပရမဇေတီခေါ်တယ်ပရမဓာတုဇေတီခေါ်တဲ့ဓာတ်6ပါးတည်သွားတာအဲ့ဒါဓာတုဇေတီခေါ်တယ်လို့အဲ့ဒါကံကတ္တချတာအဲ့ဒါပရမဇေတီခေါ်တာအဲ့ဒါဓာတ်6ပါးတည်တာစိတ်ကလေးကိုကြည်ကျင်နေဆိုတဲ့စိတ်ရှိမှကြည်တာနားထောင်နေတဲ့ဆိုတဲ့စိတ်ကလေးဖြစ်မှနားထောင်တာနားထောင်နေတဲ့စိတ်နားကြားနေတဲ့စိတ်နာညင်တဲ့စိတ်စားခြင်းနဲ့စိတ်ထိခြင်းနဲ့စိတ်သိခြင်းနဲ့စိတ်အဲဓာတ်၆ပါးတည်တယ်ဆိုတာအဲ့ဒါဓာတုစေတီလို့ခေါ်တယ်ပရိဘောဂစေတီတဲ့ပရိဘောဂစေတီဓာတ်၆ပါးတည်သွားတော့မျက်စိကနေပြီးတော့အာယုံမမထွက်တော့ပဲနဲ့လောဘစိတ်ဒေါသစိတ်မောဟစိတ်ဆိုတော့စိတ်တွေမရှိတော့ဘူးဓာတ်၆ပါးတည်သွားတော့ပရိဘောဂစေတီဆိုတော့ဘာလဲတဲ့မြတ်စွာဘုရားပရိဘောဂစေတီဆိုတော့ဘယ်စေတီလဲတဲ့မြတ်စွာဘုရားစေတီဟာပရိဘောဂစေတီဆိုတော့ပရမစီတရားသီလမဲ့ခင်သမာဓိမဲ့ခင်ပညာမဲ့ခင်မဲ့ခင်7ပါးမဲ့ခင်7ပါးဟာမြတ်စွာဘုရားကိုတော်မြတ်ကြီးကခန္ဓာထဲမှာသီလသမာဓိပညာပြည့်စုံနေတာသီလမဲ့ခင်3ပါးသမာဓိမဲ့ခင်3ပါးပညာမဲ့ခင်2ပါးမဲ့ခင်7ပါးကိုမျက်မှောက်ခန္ဓာထဲမှာမျက်ခင်7ပါးမျက်မှောက်ပြုတာအဲ့ဒါပါလေတဲ့မြတ်စွာဘုရားဤပရိဘောဂခေါ်တယ်သီလမဲ့ခင်သမာဓိမဲ့ခင်ပညာမဲ့ခင်အဲ့ဒီသီလမဲ့ခင်သမာဓိမဲ့ခင်ပညာမဲ့ခင်ကအထူးတလဲဓာတုဇေတီဓာတ်၆ပါးတည်သွားတော့အထူးတလဲစောင့်ထိတ်နေရတဲ့သီလမျိုးမဟုတ်ဘူးလုံပြီးသားသီလဖြစ်သွားတယ်မဲ့ကချက်ပါမဲ့ကမျက်မှောက်ပြုတ်ဓာတ်တည်သွားလို့ဗမာရိမဲ့ကပညာမဲ့ကသီလမဲ့ကမဲ့ကချက်ပါကိုမျက်မှောက်ပြုတ်အဲ့ဒါမဲ့ကချက်ပါဆိုတာမျက်စိကလည်းသီလဗမာရိပညာပြည့်စုံပြီမဲ့ကချက်ပါမျက်မှောက်ပြုတ်လိုက်ပြီအသံပေါ်မှာလည်းသီလဗမာရိပညာပြည့်စုံတယ်အသံအဖင်းပေါ်မှာလည်းသီလဗမာရိပညာပြည့်စုံတယ်အတံပေါ်မှာလည်းသီလသမာဓိပညာပြည့်စုံတယ်အနပေါ်မှာလည်းသီလသမာဓိပညာပြည့်စုံတယ်ယသာဤရုပ်ပေါ်မှာလည်းသီလသမာဓိပညာပြည့်စုံတယ်အတွေ့ပေါ်မှာလည်းသီလသမာဓိပညာပြည့်စုံတယ်ဓမ္မပေါ်မှာလည်းသီလသမာဓိပညာပြည့်စုံတယ်သီလသမာဓိပညာပြည့်စုံပြီသမာဝိုင်းမသမာတတိသမာသမာဓိအဲသီလသမာဓိပညာတဲ့သီလပါလဲသီလမဲ့ခင်၃ပါးသမာဓိကပါလဲသမာဓိမဲ့ခင်၃ပါးစာလို့မရွတ်တက်လို့သဘောဝနာကြအဲ့တော့ပညာမဲ့ခင်၂ပါးတဲ့ဝိဇ္ဇာဉာဏ်အဲ့တော့မဲ့ကြီးရှင်းပါအထုတလဲလောက်ပြီးစောင့်ထိနေရတဲ့သီလမျိုးမဟုတ်အိန္ဒြိယသံဝရသီလအဲ့ဒီသီလကိုလုံကြုံတော့229ဆွဲသောသိက္ခာပုဒ်လုံးသွားမဲ့ကြီးရှင်းပါမျက်မှောက်ပြုတ်လေဘာကြောင့်ဒီမဲ့ကြီးရှင်းပါကိုဘာကြောင့်မျက်မှောက်ပြုတ်လဲတဲ့အထုတလဲလောက်ထိနေရတဲ့သီလမျိုးမဟုတ်ဘူးဓာတ်ချက်ပါတီးသွားလို့လုံပြီးသားသီလဖြစ်တယ်အထုတလဲလောက်ထိနေရတဲ့သီလမျိုးမဟုတ်ဘူးသီလမဲ့ကြီးသမာဓိမဲ့ကြီးပညာမဲ့ကြီးဓာတ်ချက်ပါတီးရင်ဓာတုဇေတိလည်းတီးသွားပြီမဲ့ပရိဘောဂစေတီလည်းတည်တယ်ဥဋ္ဌိတစေတီလည်းတည်တယ်ဓမ္မစေတီလည်းတည်တယ်ဟောစေတီလေးပဲတည်တော့ပါအဲ့တော့အဲ့ဒါကဘာတည်းမဲ့ခင်ရှင်းပါမျက်မှောက်ပြုတ်ထားတာကဘာလဲတဲ့မြတ်စွာဘုရားကြီးပရိဘောဂစေတီတက္ကမကြီးရဲ့မှန်လားပါဘုရားတဲ့အဲ့ဒါ log ဤ log out တရားနှစ်ဌာနရှိတယ်ပရမစေတီဒီနော်လို့မဲ့ခင်ရှင်းပါမျက်မှောက်ပြုတ်ထားတဲ့ဥစ္စာကိုသီလမဲ့ခင်သီလဖြစ်နေပုံသမာဓိတည်နေပုံပညာဖြစ်နေပုံဒီလိုသူ့စိတ်ကလေးသူဖြစ်နေသူ့ခန္ဓာကိုယ်ကသူတွေ့ထားလို့သူတည်စီတဲ့စိတ်ကလေးဘယ်လိုသိရလဲဓမ္မကြီးကပရမတ်တွေကိုသဘောလေးကိုဘယ်လိုသိရလဲသိဘူးတဲ့
အဲပရမစေတီဖျားရှင်ကိုတော်မြတ်ကြီးပရိဘောဂစေတီဆိုတာအဲ့ဒီဟာသီလမဲ့ကသမာဓိမဲ့ကပညာမဲ့ကအဲ့ဒါပရိဘောဂစေတီဆိုတာအဲ့ဒါသက္ကမကြီးမှန်လားပါဗျာဩဒိဋ္ဌစေတီတဲ့နန္တရားဘယ်မှမထွက်တော့ဘူးတဲ့အာယုံကအာယုံ6သုံးစိတ်ဆိုတော့ခန္ဓာရဲ့အသိစိတ်ကလေးဟာဖြင့်စိတ်ကလေးဟာဖြင့်ဒုက္ခသုခလွတ်တဲ့နေရာလေးကိုတခါတည်းကိုຢາໄປတော့ឧបဒံချုပ်တဲ့နေရာလေးကိုພະລະທະມະບဝင်ပြီးတော့နေတဲ့စိတ်ကလေးอ่ะအဲ့ဒါပါလေတဲ့ဩဋ္ဌိတ္တဇေတိတဲ့ဒီစိတ်ကလေးอ่ะဒုက္ခလည်းမခံစားဘူးသုခလည်းမခံစားဘူးအဲဒုက္ခသုခလွတ်တဲ့နေရာလေးကိုឧបဒံရုပ်ချုပ်တဲ့နေရာလေးကိုတဏှာချုပ်တဲ့နေရာလေးကိုຢັບပြီးတော့စိတ်ကလေးอ่ะခန္ဓာတည်းလွတ်နေတဲ့နေရာလေးอ่ะအဲ့ဒါဩဋ္ဌိတ္တဇေတိခေါ်တယ်ဒီစိတ်ကလေးသိနေတာဒီလိုຢັບနေတာဘယ်လိုວ່າသိလဲနတ်တိမြမာတွေကတော့သိတယ်ဗျလူတွေကသိမှာဟုတ်ပါဘူးပရမသေတိကိုကျင့်မှသိအဲ့ဒါဩဋ္ဌိတ္တဇေတိခေါ်တယ်အဲဩဒိဋ္ဌစေတီဆိုတာအဲ့ဒါပါလေတဲ့ဒုက္ခသုခဒုက္ခဝေဒနာသုခဝေဒနာဒီဝေဒနာနှစ်ပါးလွတ်ပြီးတော့လွတ်တဲ့နေရာလေးကိုစိတ်ကလေးကအဲ့ဒီနေရာလေးကိုထားပြီးရက်ပြီးတော့နေတာအဲ့ဒါဩဒိဋ္ဌစေတီခေါ်တယ်ဓာတုစေတီဆိုတာဓာတ်၆ပါးတည်သွားတာမျက်စိဓာတ်နာဓာတ်နှာခေါင်းဓာတ်ပါးဇတ်ဓာတ်ကိုယ်ဓာတ်မနောဓာတ်အဲ့ဒါဓာတ်၆ပါးတည်တာဓာတုစေတီခေါ်တယ်ပရိဘောဂဆိုတာလုံမိသားသီလဖြစ်တယ်အာယုံကအာယုံ၆ပါးကိုထွက်ပြီးတော့အာယုံမခံစားတာသီလသမာဓိပညာပြည့်စုံသွားတယ်အဲ့ဒါပရိဘောဂစေတီခေါ်တယ်ဩဋ္ဌိတ္တဇေတိဆိုတာပါလေတဲ့ဒုက္ခသုခလွတ်တဲ့နေရာလေးကိုခန္ဓာထဲမှာလွတ်နေတဲ့နေရာလေးကိုဖရသမဘဝင်ပြီးတော့တခါတည်းစိတ်ကလေးဟာကိုဒုက္ခသုခလွတ်တဲ့နေရာလေးကိုឧបဒါယုတ်ချုပ်တဲ့နေရာလေးကိုစိတ်ကလေးထားပြီးတော့ရပ်ပြီးတော့ဖရသမဘဝင်နေတာဆမ်းပါပြီးတော့သိနေတဲ့သဘောတရားလေးဝေဒနာလွတ်နေတာဝေဒနာချုပ်နေတယ်အဲဒုက္ခဝေဒနာသုခဝေဒနာချုပ်တယ်ဒုက္ခဝေဒနာသုခဝေဒနာလွတ်တဲ့နေရာឧបဒါချုပ်တဲ့နေရာတဏှာလွတ်တဲ့နေရာအဲ့ဒီစိတ်ကလေးပြအဲ့ဒါလေးကိုယူမှပြီးအဲ့ဒီစိတ်ကလေးတခုတည်းဖြစ်တယ်လို့တည်းနေရအဲ့ဒါပါလေတဲ့ဥဒိဋ္ဌစီကြီးခေါ်တယ်အဲ့ဒါပရမစီကြီးခေါ်တယ်ဓမ္မစီကြီးတဲ့ငါဒီလောကသုံးပါးဘုံသုံးပါးမှာနတ်ကြီးလည်းငါဇာတိမဖြစ်တော့ဘူးဓမ္မကြီးလည်းဇာတိမဖြစ်တော့ဘူးလူလောကလည်းမဖြစ်တော့ဘူးနောက်ထပ်အတိတ်တစ်ခါငါမဖြစ်တော့ဘူးဘုံသုံးပါးငါလွတ်မြောက်ပြီးအတင်ကတ္တမြတ်သောနိဗ္ဗာန်ကိုငါမျက်မှောက်ပြုပြီးနောက်ထပ်ငါရှင်းစရာကိုလောက်စရာအကျင့်စင်ငါမရှိတော့ဘူးဆိုတဲ့ဥစ္စာအဲ့ဒါပါလေတဲ့လောကသုံးပါးကိုထိုးထွင်းပြီးသိလိုက်တဲ့ဥစ္စာအဲ့ဒါဓမ္မအောင်လို့ဆိုတာအဲ့ဒါဓမ္မစီကြီးခေါ်တယ်ဒဂမကြီးရဲ့အဲ့ဒါပါလေအဲ့ဒါပရမစီတီကြီးဒဂမကြီးရဲ့လို့အဲ့လိုပြောတယ်မှန်လားပါဗျာတဲ့ညမြင်စရာမရှိတော့ဥပဇင်းကဒဂါဒဂမကြီးကြောက်ရှင်းလို့မှမမြင်တော့ပဲနဲ့ပြညာကြီးမြင်မှသာပြညာကြီးကုန်းစစ်ခိုးတာဒဂမကြီးရဲ့လို့သွေတုံဘုရားကြီးမြင်မှသွေတုံဘုရားကြီးပြညာဘုရားကြီးကိုစစ်ခိုးတာပြညာမမြင်တော့ဘူးဒဂမကြီးရဲ့ဒီမှာပရမစီတီကြီးတီးကုန်ပြီဒဂမကြီးရဲ့လို့အဲ့လိုမှန်လားပါဗျာတဲ့တပည့်တော်အရှင်ဘုရားဟောမှပဲသဘောပေါက်ပါတယ်ဘုရားတော်အဲ့ဒီဒဂမကြီးတော်နဲ့ကပြောအဲဦးဇင်းကတခါတည်းကံကတားကိုစားပြောလိုက်တာအဲ့ဒီတော့ပုံကိုယ်တွေကဟာကိုအခုသီလသမာဓိပညာပြည့်စုံဖို့ဟာအရေးကြီးပါတယ်လို့ဓာတုဇေတိပရိဘောဂဇေတိဩဋ္ဌိတဇေတိဓမ္မဇေတိပညာဇေတိပရမဇေတိနှစ်ဌာနရှိပါတယ်လို့ကံကတားသမုဒ္ဓိသစ္စာပရမသစ္စာနှစ်နယ်ရှိပါတယ်လို့တချို့ကတော့စိတ်ကိုမသိတော့ပညာလေးသိပြီးတော့ဘာပဲညာပဲလို့ပြောတတ်လို့ငါဘာမှောက်ကုန်မယ်လို့ပြောတာပါဗျာကျင့်တဲ့ပုံကိုကြတော့သိပါလိမ့်မယ်လို့စိတ်တွေကိုအဲ့ဒီတော့မကျင့်တဲ့ပုံကိုတွေကမသိပဲနဲ့အဲ့ဓာဒီတော့ပြောတောင်းပေါ်ပြောလို့ရှင်ဥပဇင်းလာမေးပါလို့မေးเสียရှိလို့ရှိရအဲ့တော့မမေးပဲနဲ့အဲ့ဒီတော့တချို့ကပြောနေပြောတာတဟင်္ဒရမှာဟာဒီကိုတော်ကလည်းကြောက်စင်းလူဘုရားကြီးကိုယ်ဝဲမချဘူးလို့ဒီလိုပြောတယ်ဥပဇင်းကကြောက်စင်းလူဘုရားကြီးကိုမြင်တာမဟုတ်ဘူးရွှေကုံဘုရားကြီးကိုမြင်တာမဟုတ်ဘူးမမြင်လို့မြင်ရင်ရှိခိုးတယ်ကြောက်စင်းလူဘုရားကြီးကိုရှိခိုးတယ်ဥပဇင်းကပရမစီရီတွေမြင်တော့ပရမစီရီကိုဥတိုက်တယ်အဲ့ဒီတော့မသိတော့ဘာကြောင့်လဲတဲ့အဲ့ဒီတော့ပြောနေပြောတာရှိတယ်ဒီကိုတော်ကဖရားလည်းဝဲမချပါဘူးလို့သူတို့ကကြောက်စင်းမှုဖရားကြီးကိုပြညတ်ဖရားကြီးကိုဖရားထင်နေတာကိုဒီမှာပရမဖရားတွေကိုနေတဲ့ဓာတုဇေတိပရိဘောဂဇေတိဩဋ္ဌိတဇေတိဓမ္မဇေတိဇေတိလေးပါးတိဆောက်ပြီးတော့နေတဲ့ဥစ္စာကိုတော့သူတို့မသိဘူးစိတ်တွေကိုတော့မသိတော့ဘူးအဲ့ဒါကိုပြညတ်ဇေတိကြီးကိုသွားပြီးတော့အာယုံပြုခိုင်းတယ်မြင်မှမမြင်မြင်စရာရှိရင်သိစရာရှိတယ်မြင်စရာမရှိတော့သိစရာမရှိဘူးညှော့စရာလည်းမရှိတော့ဘူးဘာကြောင့်လဲကြောက်ဆင်းမှုဖရာကြီးကိုမြင်နေသေးလို့ချင်းကြောက်ဆင်းမှုဖရာကြီးဝက်ဝက်ကုန်းချမှာပေါ့ပြညာမစင်သေးလို့ချင်းပြညာစင်သွားလို့ ਪਰ မပေါက်သွားတဲ့ပုဂ္ဂိုလ်ကဒီပြညာဖရာတွေကိုမြင်တော့တာမဟုတ်ဘူးအဲဒီတော့ဓာတုဇေတိပရိဘောဂဇေတိဩဋ္ဌိတဇေတိဇေတိလေးပါတီဆောက်ပုံအခုသမုဒိသစ္စာ ਪਰ မသစ္စာနည်းနည်းကကတဟောပါတယ်ဗျာအဲဒီတော့သီလသမာဓိပညာမဲ့ခင်ကျပါအခုဟာကဘာလဲတဲ့သီလမဲ့ခင်သမာဓိမဲ့ခင်ပညာမဲ့ခင်ဘယ်လိုကြောင့်မဲ့ခင်ကျပါကိုမျက်မှောက်ပြုတ်တယ်လဲတဲ့ဓာတ်၆ပါးတည်သွားလို့ဘယ်လိုဓာတ်၆ပါးတည်လဲတဲ့ဘယ်လိုသိလဲတဲ့မျက်စိအားလဲဓာတ်၆ပါးတည်သွားတယ်ဘာကြောင့်လဲကြည်ကျင်တဲ့စိတ်မျက်စိအားလဲဒုက္ခဝေဒနာဒုက္ခဝေဒနာဒါသိနေပြီ သိနေတော့ဝေဒနာတွေဖြစ်နေတော့မခံစားခြင်းတော့မခံစားခြင်းမခံစားခြင်းတော့မြင်ကြနံကနတဲ့ယုတ်ကနနံကနယုတ်ကနဆိုတော့နံကနဆိုတာဘာလဲတဲ့ဇဂရကမများနံကနဆိုတဲ့ဥစ္စာအခုမဟာဘုတ်ဓာတ်ကြီးလေးပါဖောက်ပြန်လာတဲ့အချိန်ခါနံကနမကြည်လို့ရှိရင်ဖြစ်နံဖြစ်ပြက်ဆိုတာနံဖြစ်ပြက်တဲ့ယုတ်ဖြစ်ပြက်တဲ့နံဖြစ်ပြက်ကဘယ်လိုလဲယုတ်ဖြစ်ပြက်ကဘယ်လိုလဲဆိုတာတရားရှင်းတဲ့ပုဂ္ဂိုလ်တွေသိဖို့အရေးကြီးပါတယ်ဗျာနံဖြစ်ပြက်ဆိုတာစိတ်ဓာတ်သင်္ခါရစိတ်ကလေးတွေဖြစ်နေပေါ့အဲဒီတော့နံဖြစ်ပြက်ဆုံးဖို့အရေးကြီးတယ်ယုတ်ဖြစ်ပြက်ဆုံးဖို့ဘုရားကပြည့်ညတ်တော်၅ချက်ထားတယ်နာမပြည့်ညတ်တယ်သံဌာနပြည့်ညတ်တယ်ကနပြည့်ညတ်တယ်သဘာဝပြည့်ညတ်တယ်သမုဟပြည့်ညတ်တယ်ပြည့်ညတ်၅ချက်ရှိပြည့်ညတ်၅ချက်မြင်တော့အဲဒီတော့သောတာပန်ပြည့်ညတ်ပေဘုံသရဂံပြည့်ညတ်ပေဘုံအနာဂံပြည့်ညတ်ပေဘုံအရတ္တမေအရတ္တဖို့ပြည့်ညတ်ပေဘုံပညာအသိဉာဏ်ပဲသွားတာအဲပညာအသိဉာဏ်လွတ်သွားတာပညာအဲဒါသောတာပန်ပညာကဘယ်ပညာလဲခေါ်သမုတ်ထားတဲ့ပညာကိုပဲလိုက်မရှိပညာမိစ္ဆာဒိဋ္ဌိအယူမအမမခေါ်သမုတ်ထားတဲ့ပညာကိုပဲသရဂာနိသံဌာနပညာကိုပဲလိုက်ဘာကြောင့်သံဌာနပညာပဲလဲကဏပညာကိုမြင်နေလို့မြင်စရာရှိတော့ညှက်စရာရှိညှက်စရာရှိတော့ခံစားစရာရှိအဲဒီတော့သရဂာနိကဏပညာကိုပဲလိုက်အနာဂာနိကဏပညာကိုကဏပညာကိုပဲတယ်သရဂာလီသံဌာနပညာကိုပဲတယ်အရတ္တမေအရတ္တဖို့ရတဲ့ပုဂ္ဂိုလ်ဟာသဘာဝပညာကိုပဲလိုက်ပညာ၄ချက်ရှိတဲ့အ낵ကနာမပညာတဲ့သံဌာနပညာတဲ့ကဏပညာတဲ့သဘာဝပညာတဲ့ဟောပညာ၄ချက်နောက်ကြမှာဉာဏ်ကနေပြီးသမုဟဆိုတဲ့ပညာမြင်တယ်အဲ့ဒီပညာ၄ချက်ကမြင်တာသဘာဝပညာဆိုတော့သဘောတရားလေးမျက်စိတမိတ်ဆေးရတစ်ပြည့်လက်တစ်တွဲရုပ်ကလေးကတော့နာဂရီသသိချုပ်ပြောက်ဖြစ်ပြနေတဲ့အာယုံရောက်ပြည့်နေတဲ့သဘာဝရုပ်အဲ့ဒီသဘာဝယုတ်သဘာဝပြညတ်ကိုပယ်လိုက်တာအဲ့တော့မြင်ကြပြီတော့ကြောက်စင်းသူဘုရားကြီးလည်းမမြင်တော့အမှုန့်နေပဲမြင်သဘာဝသဘောတရားလေးဒါပဲရှိတော့အဲ့ဒါကြောင့်မလို့စစ်မခိုးတာကြောက်စင်းသူဘုရားကြီးကိုရှင်းပုံဘုရားကြီးကိုဒါကြောင့်စစ်မခိုးတာမြင်စရာမရှိတော့ညှို့စရာမရှိဘူးညှို့စရာမရှိတော့ခံစားစရာမရှိတော့မြင်စရာရှိရင်ညှို့စရာရှိတယ်ညှို့စရာရှိတော့ခံစားစရာရှိဒါကြောင့်မလို့ဖြစ်ပြက်ဆုံးနေတဲ့အသည့်ဆုံးတဲ့ပုဂ္ဂိုလ်ကသူများပြောလို့သာကဲယူလာကုန်းပြီးတော့ပြညတ်ဘုရားကြီးကအာယုံချရတဲ့စိတ်ရှိလို့ကုန်းချရမှာမဟုတ်ဘူးပြညတ်ဘုရားကြီးမှသိတယ်အဲ့တော့ဘေးကပုံကိုယ်တွေကဲယူမှသိုးလို့သားအဲပြစ်ပါလိုက်မှသိုးလို့သားကုန်းဝစ်ချဘာကြောင့်လဲတဲ့ပြညတ်ဘုရားပရမဘုရားသိသွားပြီကကတာသိသွားပြီညမယ်တရားကိုဒါကြောင့်ဆုံးလုံးဆရာတော်ဘုရားကြီးခေါ်ထားတယ်ကြီးတယ်ပြညတ်ပရမသိသည်မှလူများမဆိုရဘူးပြညတ်ပရမကွဲသည်မှလူများမဆိုရဘူးပညာပရမသတ်သိသူမှလူမြတ်တယ်ဒါသမုဒ္ဓိသစ္စာဒါပရမသစ္စာနှစ်နယ်ကံကတာကိုသိမှသာလေအမြတ်ဆုံးတရားရောက်ဒီလိုမှမသိလို့ရှင်သမုဒ္ဓိသစ္စာတခုတည်းသိလို့မြတ်တယ်တရားရောက်ပရမဆိုတာလည်းဝေးပါသေးအဲဒီတော့သမုဒ္ဓိသစ္စာပရမသစ္စာနှစ်နယ်ကံကတာကိုသိမှအဲဒီတော့ဒကာဒကမများအခုဟာကသီလမဲ့ကင်သမာဓိမဲ့ကင်ပညာမဲ့ကင်မဲ့ကင်ရှင်းပါကိုမျက်မှောက်ပြုပုံဟာကိုဒကာဒကမများဟောပါတယ်ဗျာအဲဒီတော့ဓာတုစီတီပရိဘောဂစီတီဩဋ္ဌိတစီတီဓမ္မစီတီပညာစီတီရဲ့ปรมัตถ์ศีลเนี่ยศีลนี่ป้าก็ฮ้อบาดเด้อไอ้นี่တော့ဒီศีลนี่ป้าก็เลยดาก็อจองเตียอจูเตียก็ฮ้อเปียบาดไอ้นี่တော့ดกาดกมาเนี่ยอะพูหาဖြင့်เตียะ nucleon หาปัญญาอัธุฏเตสิงหาย่อบิปกโกดิทีละตมะริปัญญาปิสงบงเบลุทีละตมะริปัญญาปิสงบงเลยเด้ปัญญาปิยปิสงบออกมาบ่ดิไอ้นี่တော့ทีละตมะริปัญญาโซดาญาก็เลยสภาวะลักษณะตบอเตียก็ฮ้อบาดเด้อไอ้นี่တော့လက္ခဏာဆိုတာကဘုရားကဟောတာလက္ခဏာ၃ပါးနာမ်လက္ခဏာယုတ်လက္ခဏာအာတုပ္ပိလက္ခဏာခန္ဓာ၅ပါးယုံနာ၂ပါးသောတာပန်ကြီးဆိုရင်အများကြီးစိတ်တွေကိုဟောရင်စာတဲ့မလို့တော့ကောလာကောလာသောတာပန်နဲ့မဟာသောတာပန်နဲ့တတ္တခတ္တုံသောတာပန်နဲ့ဒီလိုပြောလေပြောကြပြည်တာသောတာပန်စိတ်တွေကိုသိရင်အများကြီးစိတ်တွေကိုသိရင်ဘာကြောင့်လဲတဲ့ဓာတ်ဤတစ်လုံးကိုပေါက်လို့သိသွားလို့ရှိရင်ဓာတ်သဘောကိုသိလို့ရှိရင်သောတာပန်ယုံနာကိုမြင်သွားတဲ့သောတာပန်ခန္ဓာကိုမြင်တဲ့သောတာပန်အနိစ္စဝိစ္ဆာဉာဏ်ရလို့ရတဲ့သောတာပန်ဒုက္ခဝိစ္ဆာဉာဏ်ရတဲ့သောတာပန်အနတ္တဝိစ္ဆာဉာဏ်ရတဲ့သောတာပန်အတုပသောတာပန်သောတာပန်นี่အများကြီးစိတ်တွေပြောမယ်ဆိုလို့ချင်းအဲ့ဒီစိတ်တွေသိရဒါကြောင့်မလို့ဒကာဒကမများစိတ်တွေကိုစစ်လိုက်မယ်ဆိုလို့ချင်းညတော့ကဟောသွားတဲ့ဥစ္စာကသဘာဝသောတာပန်ဟောပါလေသဘာဝသောတာပန်ကနေပြီးတော့အခုအကြောင်းအကျိုးသောတာပန်ကိုဟောပြပါမယ်လို့သီလမဲ့ခင်ဖြစ်ပုံတမာတိမဲ့ခင်ဖြစ်ပုံပညာမဲ့ခင်ဖြစ်ပုံအဲ့တော့ အကြောင်းအကျိုးဖြစ်တဲ့ခန္ဓာ၅ပါးအကြောင်းအကျိုးဖြစ်တဲ့သောတာပန်ဟောပါမယ်ခန္ဓာ၅ပါးယုံနာ၅ပါးဖြစ်ပြီးပြည့်တဲ့သဘောတရားခန္ဓာ၅ပါးဟာအရိယသူတော်ကောင်းများဟာသောတာပန်ညာအစ္ဆဒသဏ္ဍာန်ကရှားလိုက်တဲ့အစားဟာဖြင့်တို့တို့ချုံးရမယ်ကျိုးဝယ်ရတော့ပြည့်လို့နေပြီအဲအဲ့တော့ဒကာရမများဖယားဟောထားတဲ့တရားသတိပ္ပံတရား၄ပါးရှိပါတယ်ကာယသတိပ္ပံဝေဒနာသတိပ္ပံစိတ်တသတိပ္ပံဓမ္မသတိပ္ပံနဲ့သတိပ္ပံတရား၄ပါးနဲ့လိုက်လိုက်တဲ့အချိန်ကသတိပ္ပံတရား၄ပါးကလွယ်လို့နိဗ္ဗာန်ရောက်တုံတရားမရှိဘူးလေဖယားဟောတာအဲဒါကနုစိတ်ကလေးဟာတိုးတိုးချောင်းရတော့မှာပဲ၊ကွဲနေမယ်ဆိုလို့ချင်းစိတ်ပြီးခွဲမယ်ဆိုရင်ကြားနေအဲဒါအာနာပါနသတိယူလိုက်တယ်အာနာပါနထွက်လို့ဝင်လေးကိုယူလိုက်တယ်ဒါလေးကိုသတိပ္ပံတရား၄ပါးနဲ့လိုက်လိုက်တဲ့အချိန်ကာယသတိပ္ပံဆိုနှာတိပြတွန်သဘောလေးကံသဘောလေးသိတာကာယသတိပ္ပံအောက်ကအမားနဲ့ကိုယ်နဲ့တွေ့လိုက်တဲ့ခါဝေဒနာခံစားလိုက်တာဝေဒနာသတိပ္ပံဝေဒနာတွေကိုခံစားတဲ့သဘောလေးကိုအတိဆုံးအောင်လိုက်တာစိတ်ဓာတ်သတိပ္ပံသူဒုက္ခဝေဒနာသုံးပါစိတ်ဓာတ်သိနောက်အတိတ်တဖန်ပြတ်ပြန်ပြစ်လာတာသူသဘောသူပြစ်လာတဲ့ဥစ္စာသူသဘောလက္ခဏာညာရိုက်တဲ့ရုပ်သဘောနာမ်သဘောကိုသိလိုက်တာဓမ္မသတိပ္ပံသတိပ္ပံတရား၄ပါးသုံးတာသုံးဆုံးသွားတဲ့အချိန်ခါကျဒီနာမ်နဲ့ရုပ်နဲ့ပေါ်ကနေပြီးတော့ခန္ဓာ၅ပါးယုံနာတရားပြစ်ပြီးပြတ်တဲ့သဘောတရားအကြောင်းတရားအကျိုးတရားမြင်လာတယ်ဘယ်လိုမြင်လဲခန္ဓာ၅ပါးကိုဘယ်လိုမြင်လဲ။ဩကျွတ်တဲ့အခါမှာသမာဓိနဲ့ပညာနဲ့ချင်းလိုက်တဲ့အချိန်ကဩငါအခုမြင်နေတာဓာကြီးရကြဘုရားရှင်ကိုရောမြတ်ကြီးဟောထားတာခန္ဓာ၅ပါးယုံနာတရားဆိုတာဘယ်ဟာလဲ။ခန္ဓာ၅ပါးဆိုတာယူပဲခန္ဓာဝေရณะခန္ဓာသင်္ညေခန္ဓာသင်္ခါရခန္ဓာဝိညာဉ်နဲ့ခန္ဓာနံခန္ဓာ၄ပါးယုတ်တရားခန္ဓာ၅ပါးယုံနာ၅ပါးပါလား။ဩငါအခုမြင်နေတာကယူပဲခန္ဓာဒီယုတ်ကြီးဟာအာသုဘယုတ်ကြီးပါလားအကျိုးစုကြီးပါလားဒီယူပက်ခန္ဓာယုတ်တိယုတ်တရားကြီးဟာသာမတိတတဲ့တရားမရှိပါလားဒီပေါ်ဥသိနေတာကဘာလဲဖောက်ပြန်တဲ့ယုတ်ကဲခံစားတတ်တဲ့နာယဝေရณะခန္ဓာဝေရနာရိယဝေရณะခန္ဓာဖြစ်လာမှသိညာကပေးတဲ့သိညာခန္ဓာသိညာပြီးမှပြုပြင်စီရင်ပေးလိုက်တဲ့သင်္ခါရသင်္ခါရခန္ဓာဝိညာဏံလေးကတော့သိပြီးပြတ်သွားပါလားခံစားပြီးပြတ်သွားပါသိပြီးပြတ်သွားပါလားဒီလိုသိခန္ဓာငါးပါးမြင်ဝေရနာဘောကနေပြီးတော့ခန္ဓာငါးပါးမြင်ဝေဒနာဘောကဩမြင်တာကဒီယုတ်ကြီးကဘာမှတိတတ်တဲ့တရားမရှိဘူးဒီယုတ်ကြီးပေါ်မှာတိတတ်တဲ့တရားမရှိပါဘူးဒါကြအယူစုကြီးမိမ့်ပါလည်းမဟုတ်ယောက်ျားလည်းမဟုတ်အပုပ်အသောကြီးပါအတုပါကြီးလက္ခဏာမြင်ယုတ်တုံးယုတ်ကလေးကြီးအတုပါလက္ခဏာမြင်မြင်တာယူပယူပက်ခန္ဓာဘုရားဟောတာတက်မှတ်ပါလားမြင်တာယူပက်ခန္ဓာမဟာဘုဒ္ဓတကြီးလေးပါဖောက်ပြန်လာတာခံစားလိုက်တာဝေဒနာခန္ဓာနာကခံစားလိုက်တာဝေဒနာခန္ဓာဝေဒနာဒီနာလို့ပြောတာဟုတ်ဝေဒနာခန္ဓာဝရณะခန္ဓာဖြစ်လာမှနာရယ်ကြိုက်တယ်လို့သင်ညာပိတ်တာသင်ညက်ခန္ဓာနာရယ်လို့ကြိုက်တယ်လို့သင်ညာပိတ်လိုက်တော့နာရာကြီးကိုကတ်ညိုက်တာຢာကနာရဲစိတ်ကိုမခံစားခြင်းနဲ့စိတ်ဖြစ်သွားတာကသင်္ခါရခန္ဓာပါလားຢာကစိတ်ဒေါသစိတ်ဖြစ်သွားတယ်သင်္ခါရခန္ဓာပါလားဝိညာဏံကလေးကတော့သိပြက်သွားတယ်ဩနာခန္ဓာ၄ပါးယုတ်တရားခန္ဓာ၅ပါးယုတ်နာ၂ပါးဖြစ်ပြီးပြက်တဲ့သဘောတရားခန္ဓာ၅ပါးသာဖြစ်တယ်ခန္ဓာ၅ပါးသာပြက်ပါလားလို့ဒီလိုသိအဲ့တော့ဓာတ်ကြီး၄ပါးပေါ်ကနေပြီးတော့ယုတ်ဝေဒနာပေါ်မှာရုပ်ပေါ်မှာဟောသီလလုံးသွားဘာကြောင့်လဲတဲ့သာယာနှိမ့်သက်တဲ့ຢာကစိတ်မဖြစ်ဘူးသီလလုံးသွားသီလမဲ့ကဖြစ်လို့ဘာကြောင့်ဖြစ်တယ်တဲ့အတုပအယုစုကြီးကိုယူပက်ခန္ဓာအမှန်မြင်လို့အမှန်သိလို့ရုပ်ပေါ်မှာမြင်တဲ့အပေါ်မှာယုတ်ကြီးပေါ်မှာအတုပယုတ်ကြီးပေါ်မှာຢာကစိတ်လွတ်သွားတယ်ဒေါသစိတ်လွတ်သွားတယ်မောဟစိတ်လွတ်သွားတယ်အဲ့ဒါပါလေတဲ့ရုပ်ပေါ်မှာသီလလုံးသွားဘူးဝေဒနာပေါ်မှာအစွဲဥပါဒါပြုတ်သွားဘူးဘယ်လိုပြုတ်သွားပုံလဲတဲ့ဖောက်ပြန်တဲ့သဘောဝေဒနာသည်ဓာတ်ကြီးတွေပါဖောက်ပြန်လာတဲ့အချိန်ကနာကဝေဒနာခံစားလိုက်တယ်ဝေဒနာသည်နာမလားနာဤလက္ခဏာပါလဲတော့ဝေဒနာခန္ဓာပဲရှိတယ်ခံဝေဒနာခန္ဓာကိုသိလိုက်ဝေဒနာခန္ဓာဖြစ်လာမှသာရင်သင်ညက်ခန္ဓာကသင်ညာပေးတယ်သင်ညာကဘယ်လိုပေးလဲတဲ့တင်းနာပေါ်လာလို့ဝေဒနာခန္ဓာဖြစ်လာတော့သင်ညာကပေးတယ်ဘယ်လိုပေးလဲတင်းတယ်လို့သင်ညာပေးလိုက်တယ်တင်းနာကြီးကိုအယူမှားသွားတယ်မိစ္ဆာတိတိဖြစ်သွားတင်းနာကြီးကိုမခံစားခြင်းနဲ့စိတ်ဖြစ်သွားတယ်သင်္ခါရခန္ဓာဖြစ်သွားပြီຢာကစိတ်ဒေါသစိတ်မောဟစိတ်အဲသင်္ခါရခန္ဓာတွေဖြစ်ပုံအဲစိတ်တွေဖြစ်ကိုပြုတ်ပြင်းပေးလိုက်ပြီစိတ်တွေဝိညာဏကလေးရတော့တိပြတိပြတိပြတိပြတိအဲလိုသိပြသွားအဲအကြောင်းအကျိုးခန္ဓာ၅ပါးပါလားဒီလိုသိဩဒီယူပတ်ခန္ဓာယုတ်တရားကြီးရှိလို့ဝေရณะခန္ဓာရှိဝေရณะခန္ဓာရှိလို့သင်ညာကပေးတာသင်ညာပေးလို့သင်္ခါရကပြုတ်ပြင်းပေးတယ်ຢာကစိတ်ဒေါသစိတ်မောဟစိတ်ဖြစ်တာသင်္ခါရခန္ဓာဖြစ်သွားတယ်စိတ်တွေဒီစိတ်တွေဖြစ်သွားတာသင်္ခါရခန္ဓာဝိညာဏံလေးရောတိပြတိပြတိပြတိပြတိသိအောင်ပဲရှိတယ်ဝိညာဏံကတော့ဝေဒနာခံစားတဲ့စိတ်ကတစ်စိတ်သင်ညာပေးတဲ့စိတ်ကတစ်စိတ်သင်္ခါရဖြစ်ပြီးတော့ຢာကစိတ်ဒေါသစိတ်မောဟစိတ်ဖြစ်သွားတာသင်္ခါရခန္ဓာဖြစ်သွားတဲ့စိတ်ကစိတ်တစ်စိတ်စိတ်တွေကစေတသိက်တွေဖြစ်သွားတဲ့စိတ်ကတစ်စိတ်သင်္ခါရခန္ဓာတွေဖြစ်ကုန်ပြီစေတသိက်ဝိညာဏံလေးရောတိပြတိပြတိပြကပ္ပိစိတ်ကလေးရောသိပြီးပြတ်သွားတယ်ဩခန္ဓာ၅ပါးယုံနာတရားဖြစ်ပြီးပြတ်တဲ့သဘောတရားအကြောင်းကြောင့်အကျိုးဖြစ်တယ်ပါလားလို့ပြောသေးရဘယ်လိုအကြောင်းကြောင့်ဖြစ်ဖြစ်ဩမြင်တာယူပက်ခန္ဓာအယုတ်တရားကြီးအကျိုးတရားယုတ်ကြီး ဒီအကျိုးတရားယုတ်ကြီးပေါ်မှာအကျိုးတရားယုတ်ကအကြောင်းပြန်လိုက်တော့ဝေဒနာအကျိုးတရားဝေဒနာအကျိုးတရားကအကြောင်းပြန်လိုက်တော့တင်ညာအကျိုးတရားတင်ညာအကျိုးတရားကအကြောင်းပြန်လိုက်တော့သင်္ခါရခန္ဓာအကျိုးတရားသင်္ခါရခန္ဓာအကျိုးတရားအကြောင်းပြန်လိုက်တော့ဝိညာဏံအကျိုးခံစားတယ်ဝေဒနာခံစားတယ်ဒါလည်းဩအကြောင်းကြောင့်အကျိုးဖြစ်နေပါသူသဘောသူဆောင်ကြပါလားခန္ဓာ၅ပါးကလည်းသူသဘောသူလောက်ကြတယ်ဒီယုပ္ပခန္ဓာယုတ်တရားကြီးရှိလို့ဝေဒနာရှိဝေဒနာရှိလို့တင်ညာရှိသင်ညာရှိလို့သင်္ခါရပြုပြင်ပေးတယ်သင်္ခါရပြုပြင်ပေးလို့ဝိညာဏခံစားတယ်အော်သူ့လို့သူလောက်ကြပါလားသတ်သတ်ရှိပဲအော်သူ့သဘောသူဆောင်ကြတယ်သင်ညာကလည်းအဲဝေဒနာကလည်းဝေဒနာဝေဒနာခန္ဓာကလည်းဝေဒနာရှိတယ်သင်ညာကလည်းသင်ညာပဲပေးတတ်တဲ့သဘောသင်ညာကလည်းသင်ညာပေးဝေဒနာဖြစ်လာမှသင်ညာကပေးတတ်တဲ့သဘောသင်္ခါရသင်ညာပေးပြီးမှသာလေသင်္ခါရကပြုပြင်စီရင်ပေးတဲ့စေတသိက်တွေဖြစ်သွားတဲ့သဘောဝိညာဏကလေးကတော့ခံစားပြီးပြည့်တဲ့သဘော။ဩသူသဘောသူဆောင်တယ်။သင်ညာကလည်းသူသဘော။သင်္ခါရကလည်းသူသဘော။ဝိညာဏကလည်းသူသဘော။အဲယူပက်ခန္ဓာကလည်းသူသဘော။ဩခန္ဓာ၅ပါး။ခန္ဓာ၅ပါးသာဖြစ်လာတယ်။ခန္ဓာ၅ပါးသာပြည့်တယ်။ဝေဒနာဘောကဒီလိုဖြစ်သွား။အဲ့ဒီဝေဒနာဘောကနေပြီးတော့ဟောသီလတုံးသွား။သီလမဲ့ကသုံးပါးဖြစ်သွား။သီလမဲ့ကသုံးပါးဖြစ်သွားတယ်။သမာဓိမဲ့ကလည်းတည်ကြည်သောစိတ်ကလေးကခန္ဓာ၅ပါးပေါ်တည်သွား။ပညာတွေကလည်းဖြစ်တယ်ခန္ဓာ၅ပါးသာဖြစ်တယ်ခန္ဓာ၅ပါးသာပြည့်တယ်လို့ဒီလိုသိတယ်ပညာဖြစ်သွား။ဩသီလမဲ့ခင်သမာဓိမဲ့ခင်ပညာမဲ့ခင်ဝေဒနာဘောကသီလမဲ့ခင်သမာဓိမဲ့ခင်ပညာမဲ့ခင်ဖြစ်သွား။ရုပ်ဘောကလည်းအတုပယုတ်ကြီးကိုထင်လိုက်တယ်ယာကစိတ်ဒေါသစိတ်မောဟစိတ်သီလမဲ့ခင်သမာဓိမဲ့ခင်ပညာမဲ့ခင်ရုပ်ဘောမှာလည်းသီလမဲ့ခင်သမာဓိမဲ့ခင်ပညာမဲ့ခင်မဲ့ခင်ကျမကိုမြန်မောက်ပြလိုက်တယ်။ဝေဒနာဘောမှာလည်းအစွဲဥပါဒံပြုတ်သွားတယ်သီလမဲ့ခင်သမာဓိမဲ့ခင်ပညာမဲ့ခင်မဲ့ခင်ကျမပြပေါက်ပြလိုက်တယ်။အဲ့ဒါကြောင့်မလို့ဒီအစ္ဆတသဏ္ဍာန်ကဓာတ်ကြီးလေးပါဘောကခန္ဓာ၅ပါးယုတ်နံတရားဖြစ်ပြီးပြတ်တဲ့သဘောတရားအကြောင်းကြောင့်အကျိုးဖြစ်တဲ့သူသဘောသူဆောင်ပါလားလို့ဒီလိုသိအဲ့ဒီတော့မှအပြင်မဟိတ္တကြကြတော့ဘယ်လိုမြင်လဲတဲ့ဩမြင်တာယူပဲ့ခန္ဓာနောက်အစဉ်ဟိုသွားပြီးသိလိုက်တာကခံစားလိုက်တာကဝေဒနာခန္ဓာသင်ညာပြီးလိုက်တာကမိမရဲ့ယောက်ျားရဲ့ကိုယ့်ရဲ့ကြောင်းရဲ့လို့သင်ညာပြီးလိုက်တာသင်ညာခန္ဓာမိမရဲ့လို့သင်ညာပြီးလိုက်လို့မိမကိုຢာကစိတ်တွေဖြစ်သွားတယ်ရမောဟစိတ်တွေ၊ຢာကစိတ်တွေ၊ဒေါသစိတ်တွေဖြစ်သွားတာကစေတသိက်တွေဖြစ်သွားတာကသင်္ခါရတဲ့ခန္ဓာစိတ်တွေပြောတာကလားလို့ပြောတာမဟုတ်ဘူး။ဗမာလို့ပြောတာ။စိတ်တွေကိုဗမာလို့ပြောရင်ဗမာလို့သိမယ်စိတ်တွေကို။အဲ့ဒီတော့သင်္ညာခန္ဓာကဘယ်လိုပေးလိုက်တယ်ဝေဒနာဝေဒနာခန္ဓာပြစ်ပြီးမှသင်္ညာကပေးတာ။သင်ညာပေးမှသင်္ခါရခန္ဓာကဘယ်လိုပြစ်လဲတဲ့ຢာကစိတ်ဒေါသစိတ်မောဟစိတ်တွေဒီစိတ်တွေဖြစ်သွားတယ်သင်္ခါရခန္ဓာ။အဲ့ဒီဟာစေတသိက်တွေအဲ့ဒါကအပေပေးမှအကျိုးပေးမှအပေအကျိုးပေးမှ။ဝိညာဏကလည်းသိပြသိပြသိပြသိပြသိပြဒါလည်းရှိအဲ့ဒီတော့တက္ကသိုလ်6ပေါက်ကအာယုံ6ပါခန္ဓာ5ပါးသာဖြစ်တယ်ခန္ဓာ5ပါးသာဖြစ်တယ်ဒါလည်းရှိတော့အဲမိမယောက်ျားမမြင်တော့ဘူးအဲ့ဒီတော့တက္ကသိုလ်6ပေါက်ကအာယုံ6ပါမြင်စေကြားစေနားစေစားစေဖြည့်စေသိစေမျက်စိနဲ့မြင်လိုက်တဲ့အချိန်ကခန္ဓာ5ပါးသာဖြစ်လာတယ်ခန္ဓာ5ပါးသာဖြစ်တယ်ဒါလည်းရှိတော့နားနဲ့အသားနဲ့ကြားလိုက်တဲ့အချိန်ကခန္ဓာ5ပါးသာဖြစ်တယ်ခန္ဓာ5ပါးသာဖြစ်တယ်သူ့သဘောသူဆောင်ရတယ်အဲသူသဘောသူဆောင်တဲ့သဘာဝဓာတ်တွေသဘာဝယုတ်သဘာဝနာခန္ဓာ၅ပါးကလည်းသဘာဝခန္ဓာ၅ပါးသူသဘောသူဆောင်ရတယ်ဆိုတဲ့သဘာဝဖြစ်သိသွားအတ္တဘောမှာလည်းခန္ဓာ၅ပါးသာဖြစ်လာတယ်ခန္ဓာ၅ပါးသာဖြစ်တယ်ဒါပဲသိခန္ဓာ၅ပါးပဲသိအနတ်ဘောမှာလည်းခန္ဓာ၅ပါးပဲသိတယ်ခန္ဓာ၅ပါးသာဖြစ်တယ်စကား၆ပောက်ကအာယုံ၆ပါးခန္ဓာ၅ပါးဖြစ်တယ်ခန္ဓာ၅ပါးသာဖြစ်တယ်ဓာတ်ကြီးလေးပါဘောလည်းခန္ဓာ၅ပါးသာဖြစ်တယ်ခန္ဓာ၅ပါးဖြစ်တယ်ဤကောသဘောတစ်ခုတည်းတည်သွားအဲ့ဒီလိုတည်သွားတော့စကား၆ပောက်ကဖယားကဟောထားတဲ့ကာယတိပ္ပံကာယနုပဒနာတဲ့သမထဝိပဒနာတဲ့သမာဓိပညာတဲ့သီလမဲ့ခင်သမာဓိမဲ့ခင်ပညာမဲ့ခင်လုံပုံကိုပြောပြတယ်သမာဝါယမသမာတိသမာသမာဓိသမာဝါယမဆိုတဲ့ဥစ္စာဘာလဲတဲ့မဟာသောတာပန်ညဉ့်ညဟာဖြင့်သမာဝါယမသမာတိသမာသမာဓိဆိုအသိမကင်းတော့ဘယ်လိုအသိမကင်းတာလဲတဲ့အကြောင်းအားဖြင့်ဆိုပစ္စုပ္ပန်အကြောင်းအားဖြင့်ဆိုတက်ခဲတိုင်းတက်ခဲတဲ့အာယုံပြုတ်နေတာမဟာသောတာပန်ညဉ့်ညဟာပဲအာယုံပြုတ်လေတဲ့အသင်းနဲ့တက်ခဲ့မယ်အာယုံပြုတ်လိုက်တာသမာဝါယမအတိလေးသွားကြိုက်တာဘာကြိုက်တယ်တဲ့ခန္ဓာ၅ပါးကိုသိလိုက်တာသမာတိသမာသမာဓိဆိုတာဘာလဲတဲ့ခန္ဓာ၅ပါးပြည့်တဲ့သဘောကိုသိလိုက်တာသမာသမာဓိမျက်စိဘောက်ကလည်းသမာဝါယမသမာတိသမာသမာဓိသုံးပါးရနားကလည်းသမာဝါယမသမာတိသမာသမာဓိသုံးပါးရနှာခေါင်းဘောက်ကလည်းသမာဝါယမသမာတိသမာသမာဓိသုံးပါးရမစက်ကလည်းသမာဝါယမသမာတိအတိမကင်းတော့ဘူးစကား၆ပောက်ကအာယုံ၆ပါးသမာဝါယမသမာတိသမာသမာတိဖြစ်ဒါကြောင့်မလို့ညက်စီတကနာတကနှာခေါင်းတကပါးစပ်တကကိုယ်တကဟာဖြင့်ဖယားကဟောထားတယ်ကာယသတိပဋ္ဌာန်ကာယနုပဒနာတဲ့သမထဝိပဒနာတဲ့သမာဓိပညာတဲ့ဖယားဟောထားတယ်အ ဲ့တော့ကာယသတိပဋ္ဌာန်ကာယနှုတ်ပဒနာဆိုတော့အတူချုံးရင်လို့တရားဓမ္မများပြောတာအဲ့တော့ကာယသတိပဋ္ဌာန်ကာယနှုတ်ပဒနာဆိုတာဘယ်လိုအသိလဲလို့မေးစရာရှိတယ်အဲကာယသတိပဋ္ဌာန်ကာယနှုတ်ပဒနာမြင်လိုက်တာလေးကိုခန္ဓာ၅ပါးကိုသွားသိလိုက်ကာယသတိပဋ္ဌာန်အဲခန္ဓာ၅ပါးပြည့်တဲ့သဘောလေးသိလိုက်တာကာယနှုတ်ပဒနာကာယသတိပဋ္ဌာန်ကာယနှုတ်ပဒနာဆိုဘုရားဟောထားတာအလကားထားတကယ်တော့ဒီစိတ်တွေမှမသိဘဲနဲ့ပညာလေးသိပြီးတောပြောတောင်းပြောလို့မရဘူးစိတ်မေးလိုက်လို့ရှိရင်စားလဲလဲကောအဲ့တော့ဥစဉ်တော့ကတော့ကိုယ်စိတ်ကိုစစ်ထားလို့စိတ်တွေအကုန်သိတယ်အခုသဘာဝတွေဒီချက်ရှားထားလို့ပညာရှားထားတာမဟုတ်ဘူးခန္ဓာကသဘာဝရှားထားလို့ဟောကြွလိုက်ရင်တရားသိနေပြီအဲ့တော့ဘုရားကဟောထားတဲ့ကာယသတိပဋ္ဌာန်ကာယနှုတ်ပဒနာတဲ့ရှားလိုက်တဲ့အတန်လေးကိုဘာလို့သွားသိလိုက်တဲ့ခန္ဓာ၅ပါးကိုသိလိုက်တာကာယသတိပဋ္ဌာန်ခန္ဓာကိုသိတာကာယသတိပဋ္ဌာန်ခန္ဓာ၅ပါးကိုပြတ်သွားတဲ့ဟာလေးသိလိုက်တာကာယနုပါဒ။နာဂာလေးကိုခန္ဓာ၅ပါးသိလိုက်တာကာယသတိပဋ္ဌာန်။ခန္ဓာ၅ပါးပြတ်တာလေးသိလိုက်တာကာယနုပါဒ။သားလိုက်တဲ့အရာဓာလေးကိုခန္ဓာ၅ပါးပဲသိလိုက်တာကာယသတိပဋ္ဌာန်။ခန္ဓာ၅ပါးပြတ်သွားတဲ့သဘောလေးကိုသိလိုက်တာကာယနုပါဒ။ကိုယ်နဲ့အတွေ့နဲ့ချိန်မှန်လိုက်တဲ့အချိန်ကခန္ဓာ၅ပါးပဲသိလိုက်တာကာယသတိပဋ္ဌာန်။ခန္ဓာ၅ပါးပြတ်တဲ့သဘောလေးကိုသိလိုက်တာကာယနုပါဒ။မနှောနဲ့ဓမ္မနဲ့ပေါက်ဆောင်လိုက်တဲ့အခါခန္ဓာ၅ပါးပဲသိလိုက်တာကာယသတိပဋ္ဌာန်။ခန္ဓာ၅ပါးပြည့်တဲ့သဘောလေးသိတာကာယနုပါဒနာမျက်စိတကနားတကနှာခေါင်းတကပါးတကကိုယ်တကမနောတကတက6ပောက်ကအာယု6ပါးကာယသတိပဋ္ဌာန်ကာယနုပါဒနာပြည့်ပြီသမထနဲ့ဝိပဿနာတဲ့မျက်စိနဲ့မြင်လိုက်တဲ့အချိန်ကမှပြစ်ထုတ်ပါအကြောင်းအရာမျိုးဆိုတက်ခဲလိုက်တဲ့အချိန်ကမျက်စိနဲ့မြင်လိုက်တဲ့အချိန်ကခန္ဓာ၅ပါးကိုသွားပြီးသိလိုက်တဲ့အထင်မဟုတ်ခန္ဓာ၅ပါးကိုသိလိုက်တာသမထသိလိုက်တာသမထသိုံသိလိုက်တာခန္ဓာ၅ပါးကိုသိလိုက်ုံသိလိုက်တာသမထခန္ဓာ၅ပါးပြက်တဲ့သဘောကိုသိလိုက်တာဝိပဿနာအပြက်ကိုသိလိုက်တာဝိပဿနာနားတဲ့အသံနဲ့ကြားလိုက်တဲ့အချိန်ကခန္ဓာ၅ပါးကိုအသံပေါ်ကိုခန္ဓာ၅ပါးပဲသိလိုက်သမထခန္ဓာ၅ပါးအပြက်ကိုသိလိုက်တာဝိပဿနာနှာခေါင်းနဲ့အနံ့နဲ့ထိမှန်လိုက်တဲ့အချိန်ကအနံ့ပေါ်မှာခန္ဓာ၅ပါးပဲသိလိုက်တာသမထခန္ဓာ၅ပါးအပြက်ကိုသိအပြက်ကိုသိလိုက်တာဝိပဿနာစားလိုက်တဲ့အချိန်ကမှရတာဤအပေါ်မှာခန္ဓာ၅ပါးကိုသိလိုက်တာသမထခန္ဓာ၅ပါးအပြက်ကိုသိလိုက်တာဝိပဿနာကိုယ်နဲ့အတွေ့နဲ့ထိမှန်လိုက်တဲ့အချိန်ကမှအတွေ့ပေါ်မှာခန္ဓာ၅ပါးကိုသိလိုက်တာသမထခန္ဓာ၅ပါးပြည့်တဲ့သဘောလေးကိုသိလိုက်တာဝိပဿနာမနှောနဲ့ဓမ္မနဲ့ပေါင်းစုံလိုက်တဲ့အခါခန္ဓာ၅ပါးပဲသိလိုက်တာသမထခန္ဓာ၅ပါးပြည့်တာကိုသိလိုက်တာဝိပဿနာစကား၆ပောက်ကအာယု၆ပါးကာယသတိပဋ္ဌာန်ကာယနှုတ်ပါဒနာသမထနဲ့ဝိပဿနာသမာဓိပညာတဲ့ဘုရားဟောထားတာအလကားထားခဲ့တာမဟုတ်ဘူးစာရီသဘောကိုသိရင်လည်းမသိရတာခက်တာပေါ့လေသမာဓိပညာဆိုတာဘယ်ဟာလဲတဲ့စိတ်ကလေးဟာမပြောင်းမလွှဲပဲနဲ့တည်ကြည်တာစိတ်မဖြစ်မပြတ်တော့ဘူးတည်ကြည်တာဘယ်ပေါ်မှာတည်ကြည်တဲ့စိတ်သမာဓိလဲတဲ့မြင်လိုက်တဲ့အခြင်းပေါ်မှာခန္ဓာ၅ပါးတည်ခန္ဓာ၅ပါးပေါ်မှာတည်ကြည်တဲ့စိတ်ဟာသမာဓိမြင်လိုက်တဲ့အခြင်းပေါ်မှာပြစ်ဆုံးပါအကြောင်းအရောစွာတိုက်ခိုက်တိုင်းတိုက်ခိုက်တိုင်းအာယုံကအာယုံချောင်းနဲ့တိုက်ခိုက်တိုင်းမြင်လိုက်တဲ့အပေါ်မှာခန္ဓာ၅ပါးသိလိုက်တာသမာဓိစိတ်ကလေးမပြောင်းမလွှဲတော့ဘူးတခုထီးတဲ့ဖြစ်ခန္ဓာ၅ပါးပဲဒါလည်းပြီးတော့မပြောင်းမလွှဲတာသမာဓိစိတ်ကလေးမြင်လိုက်တဲ့ဥစ္စာခန္ဓာ၅ပါးကိုသိလိုက်တာသမာဓိခန္ဓာ၅ပါးပြည့်တဲ့သဘောအဆုံးလေးကိုသိလိုက်တာကဝိဇ္ဇာပညာအဆုံးလေးကိုမြင်လိုက်အတ္တမောအတ္တနဲ့နာနဲ့ထိမှန်လိုက်တဲ့အချိန်ကခန္ဓာ၅ပါးကိုသိလိုက်တာကသမာဓိခန္ဓာ၅ပါးအပြည့်ဆုံးတဲ့သဘောလေးသိလိုက်တာဝိဇ္ဇာပညာနှာခေါင်းနဲ့အနာနဲ့ထိမှန်လိုက်တဲ့အချိန်ကခန္ဓာ၅ပါးသိလိုက်တာကသမာဓိခန္ဓာ၅ပါးအပြည့်ကလေးဆုံးသွားတဲ့သဘောလေးသိလိုက်တာဝိဇ္ဇာပညာလျှာနေရတာနဲ့စားလိုက်တဲ့အချိန်ခါခန္ဓာ၅ပါးသိလိုက်တာကသမာဓိခန္ဓာ၅ပါးအပြည့်ကလေးဆုံးသွားတဲ့သဘောလေးသိလိုက်တာကဝိဇ္ဇာပညာကိုယ်နဲ့အတွေ့နဲ့ထိမှန်လိုက်တဲ့အချိန်ခါခန္ဓာ၅ပါးသိလိုက်တာကသမာဓိခန္ဓာ၅ပါးအပြည့်ကလေးဆုံးသွားတဲ့သဘောလေးသိလိုက်တာဝိဇ္ဇာပညာမနှောနဲ့ဓမ္မနဲ့ပေါင်းစုံလိုက်တဲ့အချိန်ခါခန္ဓာ၅ပါးသိလိုက်တာကသမာဓိခန္ဓာ၅ပါးအပြက်ကလေးဆုံးသွားတဲ့သဘောလေးသိလိုက်တာဝိဇ္ဇာပညာတက္ကသ၆ပောက်ကအာယုံ၆ပါးကပြည့်မြတ်တရားလေကာယသတိပဋ္ဌာန်ကာယနုပါဒနာသမထနဲ့ဝိပဿနာသမာဓိပညာအလားနားနဲ့အလားနဲ့ထိမှန်လိုက်တဲ့အချိန်ကကာယသတိပဋ္ဌာန်ကာယနုပါဒနာသမထနဲ့ဝိပဿနာသမာဓိပညာနှာခေါင်းနဲ့အနားနဲ့ထိမှန်လိုက်တဲ့အချိန်ကကာယသတိပဋ္ဌာန်ကာယနုပါဒနာသမထနဲ့ဝိပဿနာသမာဓိပညာလျှာနေရတာနဲ့စားလိုက်တဲ့အချိန်ကကာယသတိပဋ္ဌာန်ကာယနုပါဒနာသမထနဲ့ဝိပဿနာသမာဓိပညာက
ကိုယ်နဲ့အတွေ့အကြုံမှန်လိုက်တဲ့အချိန်ကကာယသတိပ္ပံကာယ ानु ပါဒနာသမထနဲ့ဝိပါဒနာသမာဓိနဲ့ပညာမနောနဲ့ဓမ္မနဲ့ပေါင်းစုံလိုက်တဲ့အချိန်ကကာယသတိပ္ပံကာယ ानु ပါဒနာသမထနဲ့ဝိပါဒနာသမာဓိပညာဟောသီလမဲ့ကသမာဓိမဲ့ကပညာမဲ့ကမဲ့ကကျပါမျက်မှောက်ပြုလိုက်ပါကြအဲ့ဒါတော့တာပါဗျာအဲမဲ့ကကျပါမျက်မှောက်ပြုနေတာဘယ်လိုသိလဲဦးဇင်းတို့တော့ဒီမှာနတ်တိပြမာတိစက်တာပဲဗျာ။ဘာကြောင့်လဲတဲ့နတ်တိပြမာတိကကိုယ်စိတ်ကလေးကိုသိတယ်။ဥစဉ်စိုးစိတ်တွေကိုသိတယ်ဗျာ तू က။ဘာကြောင့်လဲတဲ့မျက်စိကကိလေသာဖြစ်နေရင်နတ်တိပြမာတိကလူတွေကတော့မသိပါဘူး။ဘယ်သိမလဲ။သူ့လိုငါလိုကိုမျက်စိကကိလေသာလူတိုင်းဖြစ်တယ်။အသာပေါ်မှာကိလေသာလူတိုင်းဖြစ်တယ်။ဘယ်သိမလဲဘယ်ရှက်မလဲ။ဥစဉ်တို့ကတော့လူမရှက်ဘူးနတ်ရှက်။နတ်ရှက်တာပေါ့နတ်တိကနတ်မျက်စိနှစ်ကွင်းရတာတော့ဥစဉ်စိတ်တွေကိုသူတို့ကဇာတိဝိညာဉ်တွေရတာတော့ဥစဉ်စိတ်ကိုသိတယ်။ဥစဉ်စိတ်ပြီးတော့ဥစဉ်တော့လူမရှက်ဘူးနတ်ရှက်ပြမာရီဖြစ်တယ်ဥပဇင်စိတ်ကလေးရာကစိတ်ဒေါသစိတ်ဖြစ်နေတဲ့စိတ်တွေနတ်တွေကသိတယ်ပေါ့လောင်နေပြအဲ့တော့ဥပဇင်ကတော့လူမချက်ဘူးဗျနတ်တွေပြမာရီဖြစ်တယ်ဗျအဲအခုတရားဓမ္မများလောကီမဲ့ကင်လောကုတ္တရာမဲ့ကင်သမုဒ္ဒိသစ္စာပရမသစ္စာနှစ်နည်းပါဗျအဲလောကီနယ်ကဓာတုစေတီပရိဘောဂစေတီဥဒိဋ္ဌစေတီဓမ္မစေတီပရမသစ္စာနယ်ကဓာတုစေတီပရိဘောဂစေတီဥဒိဋ္ဌစေတီဓမ္မစေတီစေတီ၄ပါးအဲပရမစေတီပညာစေတီလောကီမဲ့ကင်လောကုတ္တရာမဲ့ကင်မဲ့ကင်ရှင်းပါနတ်လောကီမဲ့ကင်ရလောကုတ္တရာမဲ့ကင်ရမဲ့ကင်ရှင်းပါဟောကြားဆုံးမဩဝါဒပေးရတဲ့အကျိုးအာနိသင်ကြောင့်အခုလာရောက်တဲ့တရားဓမ္မတွေမနုဿတ္တဒုံလဘရာခဲသောတရားလူရဲလို့ဖြစ်တဲ့ခြင်းခါမြတ်စွာဘုရားသာသနာတော်ကြီးနဲ့မှီတဲ့ခြင်းခါဓမ္မယရနာတွေနဲ့ပွင့်လင်းတဲ့ခြင်းခါသုံးဦးသုံးမလဲမှီကြပါပြီလို့အတိတ်ကလာတော့ကဓမ္မဓာတွေနဲ့မနေကြနဲ့လောကီဓမ္မဓာတ်လေးနဲ့မနေကြနဲ့လောကီသီလလေးတွေနဲ့မနေကြနဲ့လေးပဲထောက်ပြီးရက်ဆင်းရမယ်လားမ။ဘာကြောင့်လဲ။လောကီဒါနလောကီသီလလေးနဲ့နေတာကိုဓမ္မဓာတ်လေးနဲ့နေတာကိုအဲ့ဒါကြောင့်မလို့သာသနာတွင်းရောက်ကြပါပြီလို့သာသနာတွင်းရောက်တဲ့အချိန်ကသုံးသုံးနဲ့မိတဲ့အချိန်ကသမထဝိပဿနာတရားကျင့်ကြအာထုံနိုင်ရပြီးအတိတ်ကာလတုန်းကသမုဒ္ဓိသစ္စာနယ်ကဓာတုဇေတိဓမ္မပရိဘောဂဇေတိဥဒိဋ္ဌဇေတိဓမ္မဇေဒီအဲ့ဒီဇေဒီလေးပါရှင်းင်းပြီးတော့ပရမဇေဒီကိုဓာတုဇေဒီပရိဘောဂဇေဒီဥဒိဋ္ဌဇေဒီဓမ္မဇေဒီဇေဒီပရမဇေဒီလေးပါကိုတိဆောက်ကိုးွယ်နိုင်ရပါသေးတော့သတည်း